။အဲ့ဒါကြောင့်အရေးတကြီးသိတဲ့နဲ့သုတ်တန်တစ်ခုဒီမှာထုတ်ပြီးတော့ပြုတ်နေမယ်။သုတ်တန်နိဗ္ဗာန်ပါဠိတော်မောဃရာဇံတုံးမှာပေါ့။မောဃရာဇံလို့အမည်ရတဲ့ယတိကြီးတစ်ပါးကဘုရားကိုမေးတယ်။မြတ်စွာဘုရားလောကကြီးကိုအဘယ်ကဲ့သို့ကြည့်ဒီမင်းမမြင်နိုင်ပါလေဖေဟာသူ့စံတိုင်းဆိုရင်ယောဂီတို့ကျင့်အောင်ပြောရတယ်ညက်ပါဗျာအတိလောဒီလောကကိုဉာဏ်နဲ့ဘယ်လိုကြည့်မလဲအလိုလေးလားဘုံမှာတော့မေဆူရာဇာနပတိဒီမင်းမမြင်အောင်အမှန်ကတော့ဒီချင်းလွတ်အောင်လို့ပြောတာဒီချင်းလွတ်အောင်ဒီလောကကိုဘယ်လိုကြည့်မလဲကြည်နည်းလေးလူချင်းပါလေဘုရားကပေးပါတယ်။တုံညတောအဝကတုလောကန္တမောကရာဇံတရာတတောအတ္တန္တုဒိဋ္ဌိံဥိစ္စအေယံမစ္စုတရောတိယအေယံလောကံအဝခန္တံမစ္စုရာဇာနပတ္တိကျင့်ချုပ်ကြံရရင်မောကရာဇာငါဆွဲကိုဖြောလောကကိုသုံးစိတ်သွားအောင်ဘာမှမရှိအောင်သုံးရဖြစ်သွားအောင်ဝိပဿနာဉာဏ်နဲ့ကြည့်နိုင်ရင်မေဆူရာသာနပတ္တိမင်းတို့သိရင်မမြင်တော့ဘူးမင်းတို့ကိုသိရင်မမြင်တော့ဘူးမင်းတို့အတိတ်လွတ်ပြီလို့ပြောတာဒါတော့သိရင်ဆိုတာမင်္ဂတော့တင်စားတာပါသိရင်သဘောတရားကိုပြောတာသိရင်ဆိုတာအကောင်းကြီးမဟုတ်ပါဘူးမရှိပါဘူးရုပ်နဲ့ချုပ်သွားတာကိုပဲသိတယ်လို့တင်စားတာအဲ့တော့တည်ရဆိုတဲ့နေရာမှာအပြည့်ကျော်ပါလို့သိရအောင်လောကကိုတုံ့ညဖြစ်အောင်ငါဆွဲနေဖြုတ်လောကကိုတုံ့ညဖြစ်အောင်လေကြီးနှစ်ချက်အဲ့ဒါနှစ်ချက်လုံးပါအောင်ကုသယောဂီတို့မနေ့ညကငါဆွဲဖြုတ်ခဲ့ပြီခန္ဓာ၅ပါးပဲရှိတယ်ငါကြည့်ရလားမနေ့ကဖြုတ်ပြီးခဲ့တယ်ဩယူကခန္ဓာဆိုတာပေါက်ပြန်တဲ့သဘောတရားဝေဒနာခန္ဓာဆိုတာအာယုံရတာခံစားတဲ့သဘောတရားသင်္ညေခန္ဓာဆိုတာအာယုကိုမှတ်သားတဲ့သဘောတရားသင်္ခါရခန္ဓာဆိုတာကအာယုကိုကြည်ပြီးအောင်နမ်းပြီးအောင်နာထောင်ပြီးအောင်တတ်လို့တဲ့သဘောတရားဝိညာဉ်နဲ့ခန္ဓာဆိုတာအာယုကိုသိတဲ့သဘောတရားဒါပဲရှိတယ်။ငါမရှိဘူးလို့အတ္တလုံးတည်းကဥစ္စာပေါ့။ငါဆွေကြီးမနေကဖြုတ်ပေးခဲ့တယ်။အခုရုပ်ပြီးတော့ငါဆွေနဲ့ဆက်ပြုတ်တဲ့သူကျန်တဲ့သတ္တရနဲ့ဥစ္စာပဲဆက်ပြီးတော့ဖြုတ်ရမယ်။ဒီတော့ဗုဒ္ဓပြောသလိုငါဆွဲဖြုတ်ပြီးတဲ့နောက်အခုလောကသုံးပါးကိုတုံ့ညဖြစ်သွားအောင်ကြည့်ကြရအောင်တုံ့ညဖြစ်သွားအောင်ကြည့်ကြရအောင်လောကကသုံးပါးရှိမှာပေါ့တဏ္ဍလောကဩဃာဏလောကသင်္ခါရလောကတဏ္ဍလောကဆိုတာလူနဲ့ပြန်မှာအဘယ်ဘုံသားတွေကိုတဏ္ဍလောကတတ္တဝါတွေဩဃာဏလောကဒီတတ္တဝါတွေနေတဲ့အဘယ်ဘုံလူဘုံနတ်ဘုံဇမဘုံအဲ့ဒီဘုံတွေကိုဩဃာဏလောကသင်္ခါရလောကဆိုတာဒီတတဝါဒီတဏ္ဍာမှာဖြစ်ပြနေတဲ့ယုံနဲ့နံသုံးခန္ဓာ၅ပါးလောက၃ပါးအဲ့လောက၃ပါးကိုတုံ့ညဖြစ်အောင်ကြည့်ရမယ်ကြည့်တဲ့ကြည့်အောင်ပြောရင်ဘာမှမကြံတော့သဘောတရားစိုက်တော့ဝိပဿနာပညာနဲ့ကြည့်လိုက်အဲ့လိုကြည့်လိုက်ရင်အသေးလွတ်လိမ့်မယ်သိရင်မမြင်တော့ဒါဆိုရင်ဒီလောက၃ပါးကိုသူတို့ရုပ်ပြီးအာလုံးပေါ့တတ္တဝဩဃာဏသင်္ခါရတာဘူးနဲ့အကျဉ်းပြင်းတိမ်တော်ကြီးမှာတော့ပုံပြခဲ့တယ်။ဒီမှာမနာတဲ့ယောဂီများလည်းပါတော့ထပ်ပုံပြ။အဲ့တော့ဥစဉ်တို့31ပုံလုံးကိုရုပ်တဲ့ပုံနဲ့တဲ့ပုံခွဲရမယ်။ဖောက်ပြန်တဲ့ရုပ်ကတဲ့ပုံအာယုံကိုသိတဲ့တဲ့နာကတဲ့ပုံလို့နှစ်ပုံခွဲမယ်။အဲ့လိုနှစ်ပုံခွဲရင်ယောဂီများကြီးပထမဆုံးသက်မဲ့လို့ခေါ်တဲ့ဘုံတွေပေါ့အဲ့ဒါတွေအရင်ဆုံးတဲ့ပုံပေါ်အောင်အဘေဘုံလေးလူဘုံနဲ့ဘုံမြမဘုံဒီဘုံကြီးယုတ်ရရတဲ့ဘုံပုံလိုက်အဲ့ဒီမှာပါတဲ့အလုံးပေါ့သစ်ပင်ဒေါတောင်ချမ်းမြေအိမ်ကြောင်းဆက်ကစားပုံလိုက်အဲ့ဒါဆိုရင်တက်မဲ့ရတဲ့ဘုံယုတ်တဲ့ဖြစ်သွားပြီးယုတ်ဘုံတဘုံရတယ်ပြီးရင်တက်ရှိရကြတော့သူတို့ကယုတ်နဲ့နန်းနဲ့တွဲတယ်ဒါကြောင့်ယုတ်နဲ့နန်းနဲ့ခွဲလိုက်အဘေဘုံသားတွေမှာလည်းသိတတ်တဲ့နန်းတရားနှုတ်ဘုံမှာတဘုံသွားထားနန္ဒီရနှုတ်တော့ကျန်လာရုပ်တက်ဘာမှမသိတော့ဘူးအဲဒီရုပ်တက်အပေပုံနာမတန်များကိုသောသောကလူဝင်တဲ့ပုံဆိုတော့ဟောလာပရိဒတ်ရုပ်ဝတ္ထုဉာဏ်နဲ့သွားပေါင်းရုပ်ပုံတစ်ပုံနဲ့ဖြစ် ။နောက်နတ်ကြီးဖြောက်တဲ့အခါနတ်သမီးနတ်သားတွေလည်းဒီတိုင်းပဲလူယူတယ်။တိတဲ့တဲ့နတ်တရားနှုတ်နန်းထဲမှာသွားပုံ၊ကျန်တဲ့ယုတ်ဖို့ယုတ်ထဲမှာသွားပုံ။နတ်ဒီကော။နောက်လူပုံလူတွေလာခဲ့တိတဲ့တဲ့နတ်တရားကိုနှုတ်နန်းထဲမှာပုံ။နန္ဒရားမရှိတော့ကျန်တဲ့ယုတ်ရပါအောင်မတိတတ်တော့မတိတတ်တဲ့ယုတ်ပေါက်ပြန်တဲ့ယုတ်သူ့ကိုယုတ်ထမှသွားပေါ့ပြမဘုံနဲ့ဆက်ကပြမလေးလာခဲ့ယုတ်နဲ့နန်းနဲ့ခွဲလိုက်နန္ဒရားကိုနန်းထဲမှာပေါ့ယုတ်တရားယုတ်ထဲမှာပေါ့ယုတ်ထဲမှာပေါ့ကုံသွားပြီး30တပုံကံယောဂီတို့ငါတို့သူတို့ယောက်ျားတို့မိန်းမတို့ပုဂ္ဂိုလ်တို့တတ္တဝါတို့ရှိသေးရဲ့လားအော်ပေါက်ပြန်တဲ့ယုတ်နဲ့အာယုံတိရဲ့နန်းဒါပဲရှိတော့ရဟုတ်တယ်မလားကဲယောဂီတို့အဲ့လိုဘုံကြည့်လိုက်လို့ရှင်ရင်ကံလောကနှစ်ခုယောဂီများသုံးစိတ်သွားပြီဘာလောကနဲ့ဘာလောကသုံးစိတ်သွားတယ်လဲဆိုရင်တတ္တလောကဆိုတဲ့အပေဘုံသားတို့လူတို့နတ်တို့ပြမတို့ရှိသေးလားအဲ့ဒါတတ္တလောကသုံးများဖြစ်သွားအဲ့လိုကြည့်ခိုင်းတာဘုရားကဘလောက်နည်းနည်းတဲ့ပညာလေဒါဥပဒနာပညာစစ်ပဲ။အော်ဟုတ်တာပဲ။နတ်တတော်ကတော့လည်းရှိတော့ဘူး။ယုံနဲ့နံပဲ။နောက်ဒီသဘောတွေနေတဲ့လူဘုံနတ်ဘုံပြမဘုံဆိုတာကိုရှိသေးလား။မရှိတော့ဘူး။ဖောက်ပြန်တဲ့ယုတ်ပဲအမိရသွားပြီ။အဲတော့ဩကာနာလောကကြီးလည်းသုံးစိတ်သုံးညာဖြစ်သွားပြီ။ဘုရားကလည်းကြည်ခံနေတာ။အဲတော့ယောဂိညာဟောလောကကြပါမကြံဘူးလား။ဟောသင်္ခါရလောကကြီးကြံတယ်။ဘုရားကအဲ့ဒီသင်္ခါရလောကပါသုံးညဖြစ်ကြည့်ရအောင်နှစ်ခုသုံးညဖြစ်သွားပြီသုံးစိတ်သွားပြီတစ်ခုဆက်ကြည့်ရအောင်အဲ့ဒီသင်္ခါရလောကဆိုတာယုံနဲ့နံငါးဘုံပေါ်ရင်ခန္ဓာ၅ပါးပေါ့အခုယုံနဲ့နံကျန်တဲ့သုံးခုခန္ဓာ၅ပါးကျန်တယ်ယုံနံပြောလေခန္ဓာ၅ပါးပဲခန္ဓာ၅ပါးပြောလေယုံနံတူတူပဲအဲ့တော့ဒီယုံနဲ့နံကိုလည်းမင်းတို့သုံးညဖြစ်သွားအောင်သုံးစိတ်သွားအောင်ကြည့်ရမှာကဲသူ့ကြတော့ဘယ်လိုကြည့်မလဲဆိုတော့ယုံကြီးတို့ကအခု73ညတိုင်တိုင်ဟောပြသင်ကြားထားသောပရမတ်ပညာနဲ့ရှိလိုက်စမ်းကဲယုတ်တရားကစာကြည့်ပထဝီဓာတ်နဲ့ရှိလိုက်ကြဆိုပညာယုတ်တွေဖယ်လိုက်ပရမတ်ယုတ်နဲ့ရှိအောင်ကံယောဂီတို့အဲ့ဒီယုတ်မှာယုတ်ပုံကြီးကိုပထဝီဓာတ်နဲ့ရှိမယ်ဆိုရင်ကံမာတဲ့သဘောနဲ့ပြော့တဲ့သဘောလေးမတွေ့ဘူးလားကဲအဲ့ဒီမာတဲ့သဘောနဲ့ပြော့တဲ့သဘောဆိုတဲ့ဟာမှာပထဝီတန်းမှာအတုံးအလုံးအကဲအကြီးအပတ်အမှုအမှားများရှိသလားရှိပါဘူးဗျာ။ဩပရမတ်ယုတ်ဆိုတာသဘောတရားလေးပဲ။မာနေတဲ့သဘောလေးနဲ့ပြော့နေတဲ့သဘောလေးပဲ။ဥပမာလည်းပြီးခဲ့ပါပြီ။ဗုဒ္ဓပြီးတဲ့ဥပမာယူဘက်ခန္ဓာဟာရေမြုပ်။ရေမြုပ်တုံးကြီးဝေးရလန့်ကြည့်ရင်အနှစ်သာရကြီးလို့ထင်ရတယ်။ဒါပေမဲ့လို့အနာကတော့ခြေမှကြီးဘာနဲ့မှမရှိဘူး။ဒီတိုင်းပဲပညာအနေနဲ့ကြည့်မယ်ဆိုရင်တော့အကောင်ကြီးအတုံးကြီးထင်ရတယ်ဟောပရမတ်နဲ့ကြည့်တော့ကဲယောဂီတို့ယုတ်တရားမှာအတုံးအလုံးခဲရှိရလားမရှိတော့ဘူးအဲ့မှာဒီယုတ်တရားသုံးညာဖြစ်သွားပြီသုံးစိတ်ပါလို့ရှိတော့ဘူးဩဟုတ်တယ်ဘာမှမရှိပါလားသဘောလေးပဲအဲ့ဒီသဘောလေးဆိုတော့ဘာမှအကြီးအပတ်ဘူးမဟုတ်ဘူးမာတဲ့သဘောနဲ့ပြော့တဲ့သဘောလေးအဲ့ဘာနန္တရားကိုကြည့်ကဲနန္ဒရားကလည်းစိတ်ကတော့ကြီးရှိတဲ့ကိုယ်ကျေတရားနဲ့စက်တော်ပါပဲမြင်းလေးစိတ်ကြာတိစိတ်နန္ဒီစိတ်စန္ဒီစိတ်တိတိစိတ်ဒွေးကြံတိစိတ်ပေါ်စိတ်အမျိုးသား6မျိုးခွဲဘလို့ခွဲခွဲပါပဲအဲ့ဒီနန္ဒရားစိတ်တည်းလေးတစ်ခုလုံးဒီအာယုံကိုသိတဲ့သဘောလေးပဲကဲရုပ်ပြီးတော့အာယုံသိတဲ့သဘောလေးမှာအတုံးလုံးကဲအရေးပတ်ပုံမှန်ပါလားဟုတ်ဒါဆိုရုပ်ပြီးတော့နန္ဒရားလည်းသုံးညာသုံးစိတ်ပါလို့ရှိတော့ကဲတတ္တဩဃတတ္တလောကဩဃသာလောကသင်္ခါရလောကမှာယောဂီတို့ယင်တော့ထင်ခဲ့သလိုအတုံးအလုံးခဲအကြီးအပတ်အမှုံွားတွေရှိသေးလားသုံးညာဖြစ်သွားပြီသုံးညာဆိုင်သွားပြီကဲဒါသလိုရင်ငါလည်းမရှိသူလည်းမရှိယောက်ျားမင်းမှာပုဂ္ဂိုလ်တော်ဘာမရှိမှာတော့ငါမရှိမှာတော့ငါသိတယ်ဆိုတာရှိရောမလားအဲ့ဒါသိမင်းမမြင်တာအဲ့ဒါအသိဖြစ်သွားတာငါရှိတယ်လို့ထင်လို့ငါသိနေရငါမရှိတာနဲ့ငါမသိတော့ငါရှိကုန်ရှိတယ်ငါကိုယ်ရဲ့အဲ့ဒါဗုဒ္ဓဘာသာမှာပြောနေတဲ့ခေါ်နေတဲ့သုဇေတ္တာဒီတိပဲဒါဆိုရင်ယုံနိုင်အောင်အလုံးကြောက်သွားပြီညာတုံညာဖြစ်သွားပြီဒီနေရာမှာကျန်ပါပြီးတော့ကျန်တတ်တဲ့သတ္တရနဲ့ဥစ္စာပြောတော်တော်ကတ်တဲ့ယုံကြည်ဥစ္စာလည်းပဲယုံညာနားလေအောင်ပေါ်တယ်ဥမာမျိုးစုံလိုက်ရှာတာဒီဒီကံကြောကျမ်းမှာတော့သတ္တရာဥစ္စာနဲ့ပတ်သက်ပြီးတော့ဒီဥမာ၃မျိုးပြ ကဒစိဥပမာရဲ့နောက်တော့နီးတဲ့ဥပမာရဲ့နောက်လိုင်းတဲ့ဥပမာရဲ့ဒီသုံးမျိုးလို့ဥစဉ်ကသဘောမကျဘူးဥစဉ်ကစာရေးတရားဟောကိုယ်တိုင်ရှင်းသွားမှဒုညာကိုဟောရရေးရအဲ့ဒါဒီဥစဉ်ကကိုယ်တိုင်သိရှင်းဖို့လေစာနေတဲ့သင်ခဲ့ရဒီတတ္တရဥစ္စာခွာနေအခုနောက်ဆုံးလေးကသိခေါင်းခုကလူတွေပိုးသဘောပေါက်တယ်ပေါ့ခေဥပမာပေါ့အဲ့ဒါဘာမှမလုပ်ဒီလိုလုပ်အောင်တတ္တရဥစ္စာဆိုတာတတ္တရဒိဋ္ဌိသည်ယုံနဲ့နံကိုမပြည့်စည်မှုမြဲတယ်လို့ယူတာကဗာဒိဋ္ဌိတော့တတ္တရဒိဋ္ဌိအဲ့ဒါဘုရားဘာသာတရားမှာ99ရောက်ဒီကတိရှိဘယ်လိုကြည့်လဲဆိုကြပါစို့ငါကြောင်းယူထားတာငါသိရင်ဒီမှာယုတ်တရားကြီးတာပြည့်စည်ကြံတာနံတရားလေးကနတ်ကြီးရောက်ပြီးတော့နတ်သမီးနတ်သားဖြစ်မှာလို့ယူဆတယ်အဲ့ဒါနံတရားကိုမပြည့်စည်ဘူးလို့မြဲတယ်လို့ယူဆတယ်လားတတ္တရဒိဋ္ဌိဘာဒိဋ္ဌိအေးယုံညာမှတ်တာအဲ့ဒီဒိဋ္ဌိရှိလေမတားဖို့တာဖြစ်တယ်မဟုတ်မရဘူးယုံလို့ကမဟုတ်မလူညင်ပါဘူးခင်ဗျာယူတော့လူချမ်းသာနဲ့ချမ်းသာပဲဆိုတော့ကိစ္စမရှိဘူးဒိဋ္ဌိကလူချမ်းသာနဲ့ချမ်းသာတော့သေးတယ်ဒါကြောင့်လည်းပဲဒါမျိုးရဥစ္စာနေရာတည်းမဟုတ်ဘူးအခုယောဂီတို့ကိုဆက်တက်ခေါ်လာတာကလူချမ်းသာနဲ့ချမ်းသာရဖို့မဟုတ်ဘူးနိဗ္ဗာန်ချမ်းသာရဖို့ပါရဖို့အေးငါ့ဘုံနဲ့နိဗ္ဗာန်ချမ်းသာရဖို့ဆိုရင်တော့အဲ့ဒီယုတ်တရားနံတရားကိုမြဲတယ်လို့အယူမှားတယ်တတ္တရာတတိလည်းဖြုတ်ပြစ်ခဲ့အောင်အထာထိုင်ရင်ငါ့ဘုံတော့မရဘူးဒါကဥစ္စေတ္တတတိရတာဘုရားဘာသာတွေကမရှိပါဘူးကွန်မြူနတီဝါဒတော့မှမရှိအကုန်လုံးဝါဒဆိုတော့အခုဒီရပုဂ္ဂိုလ်များလည်းပြောကြရအောင်လေအခုလူတွေလူပြည်ပုဂ္ဂိုလ်ရဲ့စာအုပ်တွေဒီဘက်မှာလည်းရှိအဲ့ဒါဥဒင်းကြီးတခါကြီးတယောက်ရောက်လာပြီးတော့မေးတယ်ခြေကြီးသားကလည်းလမ်းမေးတယ်သိကြောက်စရာကောင်းတဲ့မေးခွန်းတွေပါသူတို့ကလည်းဘယ်လိုထောက်တယ်လဲသူတို့ကလူသိလူပဲဖြစ်တယ်မို့လားတဲ့တခြားပုဂ္ဂိုလ်တွေဖြစ်တာပုံလားတဲ့ဖြစ်တာထောက်ထားကြည့်ရလားတဲ့သူတို့ဒီမှာလူသိလူဖြစ်တဲ့ထောက်ထားတွေရှိတယ်လူသိအောင်လာပြီးတော့မေးတယ်ထောက်ထားတွေနဲ့ဥဒင်းကခြေကြီးသားကလည်းရှင်းရတယ်ဘိတ်မှလည်းရှင်းရအဲ့ဒီဝါရအင်မတန်မှကြောက်เสียကောင်းလို့အဲ့ဒီမေးခွန်းတစ်ခုအခြေခံပြီးတော့ဦးဇေကူစာအုပ်ကြီးတော့ရေးနေတယ်စာမျက်နှာကျတော့စာမျက်နှာအခုဆို400ကျော်သွားမပြီးသေးဘူးတော်တော်ကျေရသိကြောက်เสียကောင်းတဲ့ဝါရရေးမလို့ပေါ့လူတိုင်းလူဖြစ်တဲ့ဆိုတဲ့ဝါရအဲ့ဒီဘုန်းကြီးကကိုင်းနေတဲ့ဘုန်းကြီးဟုတ်တာဘုရားသူ့ရဲ့နောက်ပိုင်းမှာကိုလိုက်ယူကြည့်ရတာပေါ့သူ့ရဲ့သူဟာဘာကြောင့်စာတွေကြက်ပြီးတော့လူတိုင်းလူဖြစ်ရမယ်ဆိုတဲ့ဝါရဆိုးယူတည်ထွင်ရတာလေပါကြောင်အဘိဓမ္မာတွေပယ်ပြရတာလေပါကြောင်ဝိနည်းတွေပယ်ပြရတာလေအဲ့ဒီကြောင့်လည်းနောက်အောင်လိုက်နေတယ်။နောက်ဆုံးဒီကျိုးတော့သူကဒီကာလမတ်လို့ခေါ်တဲ့ကွန်မြူနီဝါဒကိုပြည်ထွင်းတဲ့သူ့စာရီတားကျက်ပြီးဖောက်ပြန်သွားတာ။အဲ့ရပါဘူးသွားတွေ့သူကြီးတကြရေးနေတယ်။နောက်တစ်နေ့လောက်ဆိုရင်ဒီဆောင်ကြီးကြီးထွက်လာတယ်။ပညာသိနဲ့ပညာသိလို့ဒီလိုဖိထားတယ်။ဆက်ကြလို့ဒီတော့အဲ့ဒီဥစေတာသိရင်ပြက်တယ်ဆိုတဲ့ဝါဒကတော့ဘုရားဘာသာတွေမှာမရှိဘူး။သိနေမှာလည်းမရှိဘူး။ဒါကွန်မြူနီဝါဒတွေမှာပဲရှိသူတို့သိရင်ပြက်တယ်တော့မဖြစ်တော့ဘူး။လူဝါဒီမှာဖြစ်တဲ့သိရင်ပြီးသွားပြီ။အဲ့ဒါလည်းအမှားပါပဲ။အဲ့ဒီကုအလေကဥဒ္ဒေယုတ်လို့တွန်းဟာ။အဲ့တော့မေဇိမပရိပဒမေဇိမပရိပဒနဲ့ပြောကြတယ်။မေဇိမပရိပဒအစ်ကိုသိတဲ့ပုဂ္ဂိုလ်နည်းတယ်။အဲ့တော့မေဇိမပရိပဒဆိုတာယုံဉာဏ်ကိုမြဲတယ်လို့ယူဆတဲ့သတ္တရတ္တိအစွန်းပဲလည်းမပါရဘူး။ယုံနာချုပ်ပြောက်သွားပြီဘာမှဖြစ်တော့ဘူးလို့ယူဆတယ်။ဥစေတနေပြီလည်းမပါရဘူး။အဲ့ဒီအလေရသွားမယ်။အဲ့ဒါမေဇိမပရိပဒအလေလန်း။နောက်အဲ့ဒါကိလေသာတရားရဖို့ဆိုပြီးတော့အမမြင်အောင်နေမယ်ကွာမကြောက်အောင်နေမယ်ကွာမနှောင်နေမယ်ကွာမစောက်ဘူးကွာရေတောက်မယ်ကွာနဲ့ပေါ့လေ။ခန္ဓာကိုယ်မလုံးမကြားခါတဲ့ထိုင်မယ်ကွာပေါ့အဲ့ဒါမျိုးတွေပေါ့လေ။အဲ့လိုခန္ဓာကိုယ်ညှင်းသေးတဲ့အတ္တကိလေသာဝါဒပဲလည်းမရောက်အောင်အာတကအာတရားဆိုတာဘာလို့ပြန်မလို့ပါဘူးကံကုန်နေခံစားအဲ့ဒီခံစားတာနိဗ္ဗာန်ပဲချမ်းသာပဲဆိုပြီးတော့ကံကုန်ကြီးခံစားပြီးတော့ဘာတရားမှမလုပ်ဘူးအဲ့ဒါလည်းပဲကာမသုခံလိကနိယောကသူလည်းအစွန်းတစ်ပါးပဲအဲ့ဒီအစွန်းလေးခုရဲ့အလျံသွားတာကိုမိတိမပရိပရာလို့ပြောတာဘုရားကယောဂီတော်တွေကိုအလျံနေသွားမယ်ဟဲ့ဒါဆိုရင်ဒီအတ္တကိလေသာနဲ့ကာမသုခံလိကတော့မနည်းရတဲ့အနေနဲ့ပါတော့ပါဒီနေ့ကသတ္တတာနဲ့ဥစ္စေတာဘယ်မှမပေါင်းသွားသွားမယ်ဆိုရင်ပုံစံလေးပြရအောင်ကဲအနာတပင်ကြောင်းတကာကြီးပေတော့နတ်ပြည်မှာနတ်သားကောင်မဖြစ်ဘူးလားယုတ်လို့ဖြစ်တယ်အဲ့မှာနတ်ပြည်ကနတ်သားသွားဖြစ်တဲ့အခါမှာသ တတ္တတံဥစ္စေတံလွတ်အောင်ဘယ်လိုယူမလဲတကယ်ကြီးဒီမှာအနာတဘင်ကြောင့်တက္ကကြီးတည်ပြီးတော့သူ့ရဲ့ယုတ်ကြီးတာထားခဲ့ပြီးတော့ဉာဏ်လေးကဝိဉာဉ်ကောင်လေးကပေါ့တချို့ယူဆပေါ့အဲ့ဒီဉာဏ်တရားလေးကနှက်ပြီးသွားပြီးတော့နှက်ခန္ဓာကိုယ်နဲ့ဟိုမှာနှက်သားသွားဖြစ်တယ်ဆိုရင်အဲ့ဒါတတ္တတဒိဋ္ဌိပါဒိဋ္ဌိအတ္တတဒိဋ္ဌိဉာဏ်တရားကိုမြဲတယ်ယူဆတာအမှားပဲတပန်အာအနာတဘင်းကဒီမှာပေးပြောက်သွားတာဘာဖြစ်တော့ဆိုရင်အနာကပါတတိတော့ဥစေတာဒိဋ္ဌိအဲ့ဒီကုလုံးဘယ်မှမလိုက်နိုင်လိုက်ရင်မညာပုံညာမရဘူးလေအဲ့တော့ယောဂီတို့ပထမဆုံးအကျမ်းသိထားမှာကဒီကအနာတဘင်းပေးတဲ့အခါမှာခိုးမှနှစ်သားသွားဖြစ်တယ်ဒါပေမဲ့လို့အနာတဘင်းဘဝကလူဘဝကရုပ်တွေနန်းနေနှစ်သားဘဝတစ်ခုမှပေါင်းမသွားဘူးအဲ့ဒါလို့သိရင်သတ္တရဒိဋ္ဌိဆင်းသွားတယ်တက္ကံဘုံမှာနှစ်သားသွားပြည်တဲ့အခါမှာဒီလူဝါကပြုလို့ပြုခဲ့တဲ့ကုသိုလ်ဆိုတဲ့အကြောင်းလည်းမကင်းဘူးအကြောင်းလေးပဲရှိတယ်ဒီနာရကဝကုသိုလ်ပြုခြင်းအကြောင်းပြုခြင်းဆိုတဲ့အကြောင်းကုသိုလ်ကံကြောင့်ဘုံမှာအကျိုးနှစ်သားသွားဖြစ်တာအကြောင်းနဲ့အကျိုးတော့ရှိတယ်တည်ပြီးပြတ်တာမဟုတ်ဘူးဒီလိုသိရင်ဘုံစေတံဒိဋ္ဌိလွတ်တယ်အဲ့ဒါကိုရှင်းအောင်ယောဂီတို့အနေနဲ့သုံးတဲ့ဥပမာပေးမယ်။ငါယောဂီတို့ဒီကနေပြီးတော့ရန်ကုန်ကိုတထောင်ကံငွေစက်ကို10ရွက်ငွေတထောင်စားတဲ့ကံပို့လိုက်တယ်။သုံးဖို့ပန်းကပို့လိုက်တယ်ပေါ့။ပို့လိုက်တော့ဖို့ကိုရတော့900နဲ့အရွက်20ရောက်ပါတယ်။တထောင်နဲ့မရောက်ဘူး။သိကြကြည့်နော်။စိတ်နဲ့နဲ့အဲ့ဒီမှာသတ္တတဥစ္စေတအလျာနေသွားအဲ့တော့ယောဂီတို့ပို့တဲ့တထောင်နံစက်ကူတွေရံကုန်ပါသွားရဲ့လားမပါဘူးဟိုမှာဗာဒံတွေရောက်သွားတာဒီမိုင်းတွေရောက်သွားတာအဲ့ဒီတိုင်းပဲတဲ့အနာတဘိန်လူဘဝကယုံနံချုပ်ပြီးတော့သေတဲ့နှစ်သားသွားဖြစ်တယ်အနာတဘိန်ဝါကလူဘဝကယုံနံတွေတခုမှမပါဘူးဆိုမှလည်းချမ်းတထောင်တန်းငွေတထောင်ပို့တယ်ပုံမှာ900တန်းငွေတထောင်ရောက်တယ်ဒါကြောင့်တထောင်တန်းတွေပါမသွားတာမသေးကြဘူးလားအေးဒီမှာလည်းပဲအနာတေဘဝကလူဘဝကယုံနံနေနဲ့ပြီးပါမသွားတာအပိသာလို့ပြတ်သားပါစေမပါဘူးတခုမှမပါဘာလို့မရအောင်အဲ့လိုဒီလိုယောဂီတို့ဒါတတ္တရဒိဋ္ဌိလွတ်သွားတယ်ဩဒါလည်းယုံနံတွေကဒီမှာဖြစ်ဒီမှာပြတ်သွားတာမလိုက်ဘူးအဲ့ဒါဟာယုံနံကိုမြဲတယ်ယူဇာတတ္တရတိယုတ်တပန်အဲ့ဒီငွေဒီတထောင်ဟာ900တထောင်ဟာယုတ်ယူစဉ်းစားတယ်ဒီကတထောင်တန်တထောင်ပို့ခြင်းဆိုတဲ့အကြောင်းမရှိဘဲနဲ့ဟိုမှာ900တထောင်ရံကိုရောက်ပါမှာဒီတော့ဒီမှာတထောင်တန်တထောင်ပို့ခြင်းဆိုတဲ့အကြောင်းလေးမရှိဘူးလားအေးတထောင်တန်ပို့ခြင်းဆိုတဲ့ငွေတထောင်ပို့ခြင်းဆိုတဲ့အကြောင်းကြောင့်ဟိုမှာ900တထောင်ရောက်ခြင်းဆိုတဲ့အကျိုးဖြစ်တာဒီတော့ဒီလောက်ရောက်တဲ့ဆံမှာအကြောင်းနဲ့ယူကင်းအဲ့လိုသိရင်သိရင်ပြက်တာပဲဥစ္စာတည်းလွတ်ဒီမှာဒီတိုင်းနဲ့အနာတဘိန်သိတယ်သို့တော့အနာတဘိန်ဆိုတဲ့ဒီမှာကုသိုလ်ပြုတဲ့ကြောင်းနေကံနေလူဆုံးနေကုန်းနေပြုခဲ့တဲ့ကုသိုလ်ကံဆိုတဲ့အကြောင်းကတော့ရှိတယ်အဲ့ဒီအကြောင်းကြောင့်ဘုံမှာနှစ်သားဆိုတဲ့အကျိုးသွားဖြစ်တာဒါတော့နှစ်သားဖြစ်တဲ့အခါမှာအနာတဘိန်ရဲ့လူဘဝကပြုတဲ့ကုသိုလ်ဆိုတဲ့အကြောင်းနဲ့ကင်းရဲ့အဲ့လိုသိရင်ဗာဒိတိစဉ်ဩစေတံဒိဋ္ဌိမလေးယောဂီများအဲ့ဒီတတ္တရဩစေတံလုပ်တဲ့ဒီနေ့ဦးစင်းနှစ်အကြာကြီးရတယ်ယောဂီတို့ဒီမှာ9မိနစ်ကျော်နဲ့ပြီးသွားတာဒါကြောင့်တရားသူနာကြတန်တဲ့ယောဂီတို့ကနာယီလာပြောတယ်အဲ့ဒီကနာယီခေါ်တာရအောင်အများကြီးချိန်ယူရတယ်ဇာတိလက်တွေကအများကြီးပေါ့ဒါဆိုယောဂီတို့ရှင်းလိုက်ဩဒါဆိုရင်ယုံနဲ့နာအခုပြည့်အခုပြည့်ပဲအဲ့တော့ပို့ရှင်းအောင်အနိစ္စံဥပဒနာကိုကောင်းသိမယ်အနိစ္စံဥပဒနာဆိုတာမိမိမမြဲမှုကိုရှုရရှုရင်အရွယ်ဆယ်မျိုးခွဲမယ်ပရမသုဒ္ဓယောဂီတို့အနှစ်တရားနေရမယ်ဆိုရင်ပထမတစ်နှစ်ကနေပြီးတော့10နှစ်ရည်ရွယ်ဖို့ဒါမန္တတတကလုံးမှဉာဏ်ပညာနှုံးလေးရဲ့အရွယ်10နှစ်ကနေ20တွင်းကိုတော့ခိတ္တတတကမြည်သူပြောပါကစားတဲ့အရွယ်20ကနေ30တွင်းကိုတော့ဝဏတတကအသိအလာဆုံးအရွယ်30ကနေ40တွင်းကိုတော့ဗလနာတကခွန်ဗလကြီးမားဆုံးအရွယ်40ကနေ50တွင်းကိုတော့ညာနာတကညာပညာကြီးမားဆုံးအရွယ် 50ကနေ60ဘင်းဘုရောဟာနိတတကတွေးအားလျာဆုတ်စပြုလာတဲ့အရွယ်60ကနေ90အတွင်းဘုရောပပါရတတကခန္ဓာကိုယ်ကြီးကုန်းဖို့အတွက်ကိုင်းလာကျိုင်းလာတဲ့အရွယ်90ကနေ70အတွင်းဘုရောဝင်ကတတကခန္ဓာကိုယ်ကြီးကုန်းသွားပြီကောက်သွားပြီအဖိုးကြီးတွေလေခါကြီးတွေကုန်းကောက်နေတာပေါ့အဲ့ဒါဝင်ကတတကအရွယ်လို့ခေါ်တယ်တက80ကနေ90လွယ်တွင်းဘုရောငောဘုရားတတကမိတ်လျော့တဲ့အရွယ်အဲ့ဒါဦးဇင်းတို့သားသမီးတွေကမိဘကိုစေတနာပြည့်တဲ့အကျိုးရယ်ပဲအဲ့သားသမီးတွေကလည်းပဲကိုရင်းစာဖို့ရင်းမတ္တဘူရာလည်းမှာတာမိတ္တရက်ခံထားပါတယ်အဲ့ဒီရွယ်ဆိုတော့မိတာပဲအခုတော့သက်တမ်းတို့တော့90ဒီမရောက်ပါဘူး60 90ဆိုတော့မိတ္တစီပေါ့အခုထမင်းရွေးပြီးတော့ပသန်နေသိမ့်သွားအဲ့ဒါတရားအဲ့ဒီအလားအဘာကြီးလုံးကိုမိကြီးထမင်းစားပြီလားမစားသေးဘူးငါထမင်းမကြည့်ဘူးလို့ပြောတယ်တကယ်တော့ယောဂီတို့သူတို့တကယ်မသိလို့မိတ်သွားလို့ပြောတာအဲ့တော့အခုကပုဂံနေသိတဲ့သာသမီရဲ့စေတနာပြည့်ပြီ။ဒီကံဒီဘွားကြီးဒီဘိုးကြီးကတဲ့ခွဲတဲ့စေတနာမရှိတော့။အဲကြောင့်အဲ့ဒီမောမောကမိတဲ့အရေးဟာသာသမီတွေမိဘကိုစေတနာပြည့်တဲ့အရေးမပြည့်ချင်နဲ့ကိုကိုယ်တိုင်အသက်ကြီးနေဖြစ်မှာကိုရင်းစားကြ။နောက်90ကနေတရားပြုလို့တယနာဓာတကာတဲ့။အဲ့ရတဲ့မှာလဲတဲ့ရွယ်မထနိုင်တော့ဘူးလူမှလည်းလုံးဝစေတနာမရှိတော့ပါဘူး။အဲ့ဒီရွယ်ကတော့သာသမီတွေကသေစေခြင်းနဲ့အရေးပဲဦးတည်လို့ပြောထားတယ်။ဉာဏ်သေးသေးခြင်းနဲ့ตัวอนาเนี่ยชีวิตเดิมอยู่ขึ้นขึ้นเราก็ปอกทีเนาะไอ้อายุเสบางยกนี้โดยนี้ปัตตังมา10นี่อายุมาผิดแต่ยุคดินั้นนี่หาขันธ์5บ้างหาไอ้ปัตตังมา10นี่อายุมาไปชุบเปียกปิดไปดุริยะ10นี่มันปองดุริยะ10นี่อายุมานอกแท้ยุคดินั้นเนี่ยแท้ผิดเลยอ่ะถ้าจังดาเลโกอจินเลไล่สู่ยีละปัตตังมาอายุเนี่ยผิดจักกองเนาะခန္ဓာ၅ပါးယုံနာ၅ပါးတို့ဒီကောင်ဒုတိယအရွယ်သို့ပါမလာကြပထမအရွယ်မှာပင်ထုတ်ပြောက်ပြစီကြကုန်၏သို့အတွက်ကြောင့်ခန္ဓာ၅ပါးယုံနာ၅ပါးတို့ဒီကောင်အနေစာအမြဲမရှိဩစီစံငါတို့ပရမ10နှစ်ရွယ်မှာဖြစ်တဲ့ရုပ်ဒိဏ္ဍိခန္ဓာတွေကပရမ10နှစ်ရွယ်မှာပဲချုပ်ပြောက်သွားပြီဒုတိယ10နှစ်မပါဘူးဒုတိယ10နှစ်မှာနောက်ထပ်ရုပ်ဒိဏ္ဍိနဲ့ထပ်နေတာဩဒါကိုမမြဲဘူးပြောတာပါလားငါတို့ရင်တော့ဝိပဿနာကျုပ်အနေစာအနေစာရှိတာငါတို့ကလူသေးတာမှအနေစာကလည်းမဟုတ်ပါလားဒီရုပ်ဒိဏ္ဍိခန္ဓာတွေမမြဲတာကိုအနေစာပြောတာအဲ့ဒီအိဒံအစိမ်းတက်သွားပေါ့ဒုတိယဆယ်နှစ်မှာဖြစ်တဲ့ယုတ်ဒိဏ္ဍိခန္ဓာတွေဟာတတိယဆယ်နှစ်မပါဘူးဒုတိယဆယ်နှစ်မှာပဲထုတ်ပြောက်ပြစီသွားပြီတရားခန္ဓာ၅ပါးယုတ်နာ၅ပါးအနိစ္စအမြဲမရှိအဲ့လိုသွားပြီးနောက်ဆုံးတရားတန်းရောက်ဆိုပေါ့တရားရွယ်မှာဖြစ်တဲ့ခန္ဓာ၅ပါးယုတ်နာ၅ပါးတို့ဒီကနောက်ဘဝဆယ်နှစ်ရွယ်သူပန်းမလာကြတရားရွယ်သေနာဒါသကအရွယ်မှာပဲမဲ့ထုတ်ပြောက်ပြစီကြကုန်၏သို့တဲ့ကြောင့်ခန္ဓာ၅ပါးယုတ်နံနဲ့နှစ်ပါးတို့တွေကအနိစ္စအမြဲမရှိအဲယောဂီတို့ဒီဘဝကနောက်ဆုံးအတ္တတရားတွင်မှဖြစ်တဲ့ယုတ်ဉာဏ်လေးဟာနောက်ဘဝကဘဝ10နှစ်မှပါရဲ့လားဟိုးဟိုမှာအတ္တပဲဖြစ်ရတာဒီဘက်ကကုသိုလ်အကုသိုလ်ရဲ့အကြောင်းအတိုင်းထောက်ပံ့တာအတ္တဖြစ်တာဒီဘက်ကယုတ်ဉာဏ်လေးတစ်ခုမှပါလို့မရဘူးအော်ဒီလိုမမြဲတာပါလားအဲ့ဒါမှယောဂီတို့သာသနာတွင်အနိစ္စလို့ခေါ်တယ်လူသေးလို့ဥစ္စာလေးရောလားပဂံလေးကြာကြလို့ပဲအနေစာအမြဲမရှိဆိုတာအဲ့ဒါကဘိုးဘွားအနေစာပဂံဘိုးအနေစာတာမနာဘအနေစာဒါကတော့နိုင်ငံရသားတွေတောင်သိပါတယ်လူသေးတာလောက်ပါအဲ့ဒီလူသေးတာလောက်ကိုအနေစာအမြဲဖြစ်ရတာမဟုတ်ဘူးအဲ့ဒီရုပ်ဒီနန်းနေအဲ့လိုအယွေဆဲပါတပားမှတိုက်မလာနိုင်တာကိုပြောနေတာဒါကအကျဲဆုံးပေါ့အလွယ်ဆုံးကပြောတာဒါတကယ်သိရအောင်ကဲပြီးယောဂီတို့ကဥဒု၃ပါးတဲ့ဥဒုဘယ်နှပါးຫນွေမိုးဆောင်ကဲလူကာလမှာဖြစ်တဲ့ယုတ်ဒိဏ္ဍိခန္ဓာတွေဟာမိုးကာလပါရဲ့လားမပါဘူးအပ္ပဝယုတ်ကေတို့လူကာလမှာနေချုပ်ကြောပျက်စီးဩဒါကြောင့်ခန္ဓာ၅ပါးယုတ်နာ၅ပါးအနိစ္စအမြဲမရှိတာပါလားထို့သူမိုးကာလမှာဖြစ်တဲ့ခန္ဓာ၅ပါးယုတ်နာ၅ပါးတို့ဒီသောင်းကာလမပါဘူးနော်အဲဒီမိုးကာလမှာချုပ်ကြောပျက်စီးသွားပြီဒါကြောင့်ခန္ဓာ၅ပါးယုတ်နာ၅ပါးအနိစ္စအမြဲဒီလိုသိလိုက်နောက်သောင်းမှာဖြစ်တဲ့ဒီဘက်နှစ်ပေါ့ဒီဘက်နှစ်ခုတို့ခုနေနဲ့ပြောရင်ပေါ့65ခုနှစ်သောင်းပါလာမှာဖြစ်တဲ့ယုတ်ဒီနန်းလေးဟာခန္ဓာ၅ပါးတော့ဟာနောက်66ခုနှစ်ဟလာဟိုဘက်ကຫນွေကာလမပါတော့ဘူး ီပဲ65ခုနဲ့သာဘာနာမှာချုပ်ယောင်ပြည့်စည်သွားပြီကြာကြာခန္ဓာ၅ပါးယုံနာနဲ့မှာအနိစ္စအမြဲမရှိဒီလိုသိပါအဲ့လိုမမြဲတာဝိပဿနာမမြဲဘူးဆိုတာတပန်ထက်စိတ်အဲ့မှာယောဂီတို့လ72လမရှိဘူးလားအေးလ72လမှာတကူလမှာဖြစ်တဲ့ယုတ်ဉာဏ်တွေခန္ဓာတွေကကဆုံးလာပါသေးလားအဲ့လိုသိတာမပါဘူးတကူလမှာပဲချုပ်ယောင်ပြည့်ကဆုံးလမှာနောက်တာယုတ်ဉာဏ်လေးနဲ့ဖြည့်တပံအစိမ့်တန်းသွားပါတခုစီနောက်ဆုံးတပေါင်းလာတပေါင်းလာမှာဖြစ်တဲ့ရုပ်ဒိဏ္ဏိခန္ဓာတွေတပေါင်းလာမှာချုပ်ရောက်ပြည့်စည်သွား၏နောက်နှစ်တကူလာမှာပါဘုဘက်မှာရုပ်ဒိဏ္ဏိနဲ့ထပ်ပြည့်တာဩဒါကြောင့်မမြဲတာဘူးအဲ့လိုတကားဘောတကားထပ်စိတ်လောင်အသေးစိတ်ဟောဒီရဲ့ဘက်မှာယောဂီတို့ကြီးမနဲ့နေ့လေညတပေါင်းလို့မရှိဘူးလားအဲ့တော့မနဲ့မှာဖြစ်တဲ့ရုပ်ဒိဏ္ဍီခန္ဓာယောဂီတို့နေနေမှာပါရဲ့လားယောဂီမအဲ့လိုတစ်ချက်ပြီးတစ်ချက်ပြီးလေးသာသိတာဟောမမြင်တာဒီလိုမမြင်တာကိုကဲနေခင်းမှာဖြစ်တဲ့ရုပ်ဒိဏ္ဍီခန္ဓာတွေညက်နေပါလားမပါဘူးညက်နေမှာရုပ်ဒိဏ္ဍီတကယ်ညက်နေမှာဖြစ်တဲ့ရုပ်ဒိဏ္ဍီရောက်ရည်ညာဝဉာဏ်ဒီပါသေးလားမပါဘူးညင်းငါဖြစ်တဲ့ရုပ်ဒိဏ္ဍီရာတကောင်းရံမပါတကောင်းရံဖြစ်တဲ့ရုပ်ဒိဏ္ဍီရာမိုးတော်ရံမပါဩဒီလိုမမြင်တာကိုကဲစေအဲ့ဒီတရားမှာရုပ်လို့နိုင်နေပေါ်တော့ဟော24နိုင်ရှိဘူးလားဩပထမနိုင်မှာဖြစ်တဲ့ရုပ်ဒိဏ္ဍိဟာဒုတိယနိုင်ပါရဲ့လားဆိုအဲ့လိုဖြစ်တာသိဉာဏ်တာ24နဲ့အကုန်သွားပါဗျာနောက်အဲ့ဒီနိုင်မှာမိနစ်60ခွဲပထမမိနစ်မှာဖြစ်တဲ့ရုပ်ဒိဏ္ဍိခန္ဓာယောဂီတို့ဒုတိယမိနစ်မှာပါသေးလားမပါဘူးတဲ့ပထမမိနစ်မှာလည်းချုပ်ပြောက်ပြည့်ဩဒီလိုမမြဲတာဘူးအဲ့ဒါမိနစ်60လို့သွားအဲ့ဒီမိနစ်မှာစက္ကန့်60ထပ်ပွဲလမ်းပထမစက္ကန့်မှာဖြစ်တဲ့ရုပ်ဒိဏ္ဍိခန္ဓာရယုတ်ဒီတို့ဒုတိယစက္ကန့်ပါသေးလားဩပထမစက္ကန့်မှာပဲချုပ်ပြောင်းပြည့်စည်သွားပြီဒါကြောင့်ခန္ဓာ၅ပါးယုတ်နဲ့၅ပါးအမြဲမရှိပါလားအဲ့ဒီအမြဲမရှိတဲ့ဟာငါလို့ဆိုလို့ပဲဖြစ်တော့မှာတော့အမြဲရှိရင်တော့ငါလို့ဆိုရမှာဟုတ်လားကြင်ပြရလေအနှဲ့သားလေးအပြည့်စည်တာလေလက်မလောက်ဖြစ်ဖြစ်ဟုတ်လားနော်ကြည်နံကျူတော်လေးဖြစ်ဖြစ်ဇဗုံမရလေးဒီမှာပြည့်စည်တာများရှိရင်တော့ထားပါတော့ငါလို့ဆိုရဟုတ်ကြည်နံယောဂီတို့ရထားတော့ခန္ဓာ၅ပါးယုံနာ၅ပါးယောဂီတို့မပြည့်စည်တဲ့အရာလို့ရှိတယ်လားအကုန်ပြည့်ဘာမှမကျန်ဘူးဒါကြောင့်ငါလို့ဆွဲတယ်ဟာရှိတယ်လားဒါဆိုငါကြည်အောင်မလားရှိဘူးမရှိအဲ့ဒါကဒီတရားမသိတဲ့အကံပုထုဇဉ်တွေရဲ့အထင်မှားမှုလို့မှတ်လိုက်ဆံပါမှာမရှိဒါကအနိစ္စကိုသိနောက်ဒုက္ခပါတယ်ဒါလည်းရည်ရှိတယ်ဒုက္ခသုံးမျိုးမှတ်လိုက်စမ်းလိုက်ဆိုဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဒုက္ခဘယ်နှမျိုးသုံးမျိုးအဲ့ဒီမှာဝိပဿနာမရှိပါတဲ့ပြည့်ညတ်ဒုက္ခက2မျိုးဝိပဿနာရှိပါတဲ့ပရမတ်ဒုက္ခက2မျိုးများတော့ဖြင့်တချို့တရားရှိပွားနေတာနေပေါင်း30လောက်ရှိပါပြီခင်ဗျာနေပေါင်း40လောက်ရှိပါသေးတယ်ကျို့ယောဂီများလာချက်ဦးစဉ်သနာမိတယ်သူတို့ခင်ဗျာအဲ့ဒီပြည့်ညတ်ဒုက္ခတွေရှုတော့သမထလောက်ဖြစ်တာပေါ့ရှုတဲ့အချိန်လေးတော့ခဏတော့ကိလေသာငြိမ်းတာပေါ့ငြိမ်းတာလို့ရှိတယ်ငြိမ်းမသွားဘူးခုံတော့အဲ့တော့ပြည့်ညတ်ဒုက္ခကနံပါတ်1ဒုက္ခဒုက္ခဒုက္ခဒုက္ခယောဂီတို့ခန္ဓာကြီးဟာဒါသစ္စာနဲ့ဖွဲ့တော့ဗာသစ္စာဒါတော့ဒီခန္ဓာကြီးကဒုက္ခတော့ဒုက္ခတစ်လုံးရငကိုရဲဆင်းရဲဒုက္ခခန္ဓာကြီးပဲအဲ့ဒီခန္ဓာကတော့အကြာကြီးထိုင်နေရခြံတော့အကန်းခြေတော့ကြီးကျင်လာတယ်၊ကြိုက်လာတယ်၊နားလာတယ်ဖြစ်ဘူးလားဒါရှိလို့တရားမရဘူးတဲ့နားတယ်နားတယ်သိတဲ့အချိန်မှာတော့ကိလေသာမောနဲ့အတွက်ကြောင့်ကိလေသာတွေငြိမ်းနေတာတော့ရှိတယ်ကိလေသာတွေကမဝင်ပါဘူးဒါမှမဟုတ်ဝိပဿနာမဟုတ်ဘူးလားသမထလို့ခေါ်တယ်ဘာခေါ်လဲသမထလို့ပြည့်ညတ်ကိုရှိသမထပရမယုံနာဖြစ်ရကိုရှိမှဝိပဿနာလို့သိနာရပါဟိုခန္ဓာကိုယ်ယောဂဖြစ်တယ်ဘောယောဂရဲ့နာရနာရယောဂဖြစ်တဲ့နာရနာအဲ့ဒါဒီလိုလိုပဲဒုက္ခဒုက္ခပဲအဲ့ဒါကြည့်လို့လည်းတရားမရနိုင်ပါဘူးတဲ့ဒါကတော့ပြည့်ညတ်ဒုက္ခကိုထပ်ပြောနေတာကိုရှုနေတာကိုတဲ့နောက်ဝိပရိနာမဒုက္ခအဲ့ဒါကတော့ပြောင်းလဲလာတယ်ဘာတွေပြောင်းလို့ကိုယ်ရဲ့အတန်ယောဂီလိုသဘင်အနဲ့တရားဖြူမလာဘူးလားအဲ့ဒါပြောင်းသွားတာပြောင်းလဲတဲ့ဒုက္ခနောက်သွားတယ်ခံရနေပြီးတော့ရံပြီးတော့ကြိုးမလာဘူးလားအဲ့ဒါဝိရဏမှာဒုက္ခ။အဲမျက်စိတွေမှုံလာတဲ့အဲဝိရဏမှာဒုက္ခပြောင်းလဲလာတာ။ဒါလည်းပဲ ပြဉ္ညာဒုက္ခဒါကိုသိလို့ယောဂီတို့ဘာတရားမှမရဘူး။နှဝေကဉာဏ်လို့ဖြစ်တယ်။မဉ္ဇဉ်ပုံဉာဏ်အတာထားအဲ့ဒီဒုက္ခနှမျိုးသိရင်တံဝေကဉာဏ်လို့ဖြစ်တယ်။ဝိပဿနာဉာဏ်လို့ဖြစ်ဘူးလို့လား။ဒါဝိလေဆိုတော့ပြဉ္ညာဒုက္ခသည်ပြုပြင်လို့ရတယ်ဟော။ပြဉ္ညာဒုက္ခဘာလို့လို့ရ။ကဲဆိုကြသူကထိုင်လို့နာတယ်ပေါ့။မတ်တက်ထလိုက်မယ်။အဲ့ဒီအနာကြီးလေး။အေးအဲ့လိုပြင်လို့ရတယ်ကြောင်းလို့ရတယ်ပြဉ္ညဒုက္ခတပန်ဝိပ္ပဏမတပါရှိသဘင်ဖြူတယ်ဗျာကဲတချို့ဆေးဆိုးတဲ့အတိုင်းအဖြူတွေ့လေးရတာလိန်လာလေဟုတ်တယ်မလားအပြည့်ပြင်လို့ရတယ်မျက်စိပုံနေဗျာပါဝါမှန်တယ်တက်လိုက်တယ်ဟောမြင်လို့ကြည့်လို့မရဘူးလားပြည့်ပြင်လို့ရတယ်ဝိပ္ပဏမဒုက္ခအေးပရမဒုက္ခလေလုံးဝပြည့်ပြင်လို့မရဘူးဆိုကြဆိုခုပြောမယ်ကဲယောဂီတို့ဒီဟာတရားအတန်လေးရှားတယ်မကြောက်ဘူးလားအဲ့ဒီမှာအတန်ယုံတဲ့ယောဂီတို့ရဲ့နာတွင်ကနာအကြည့်ကိုမတိုက်ဘူးလားအဲ့ဒီမှာကြားသိသိမပေါ်ဘူးလားဒီဟာအတန်ဆိုတဲ့ပရမတ်ယုတ်တော်ကလေးရဲ့နာအကြည့်ကလေးရဲ့သူတို့နှစ်ခုကဖြစ်ပြီးလို့ဖြစ်တယ်သူတို့ဘာခန္ဓာဖွဲ့ယူဘက်ခန္ဓာယုတ်ရပြင်ဘာခန္ဓာကဲအဲ့ယူဘက်ခန္ဓာတက်ပြီးပြင့်မသွားဘူးလားပြင့်သွားပြီနာကြီးကပြဉ္ဉံတော့နာအကျိုးလေးကပရမတ်နာကျိုးကောင်မြင်ရဘူးကံကြည့်လို့ရတယ်ကပြဉ္ဉံဒီနာကြီးဒီနာကြီးကမပြတ်ဘူးသေတယ်မြုပ်ထားသူလည်းပဲတလားတော့ခံလေးတာပဲမြည်ကြည့်တယ်မှာဒီနာကြီးပြောတာမဟုတ်ဘူးအထဲကတိုက်ပြီးတယ်အတိုက်တဲ့နဲ့တွေ့တယ်ပြည့်နေတယ်နာကျိုးကိုပြောတာသူကပြတ်တာဒီမှာအတန်ရုပ်ကတော့ရှင်းပြီးသားသူကတော့အကောင့်တန်တဘိုးတွေကမကြည့်တော့တာပြည့်ပြီးသားပေါ့ကဲအဲ့ဒီယူဘခန္ဓာလို့ခေါ်တဲ့နာကြည်ယုံနဲ့အတန်ယုတ်တို့ပြက်တာကိုယောဂီတို့ရင်မပြက်ပါစေနဲ့မှောက်တာတန်ရရတာအေးအဲ့ဒါသင်္ခါရဒုက္ခဗျာဘာဒုက္ခအေးပြုပြင်ပေးရတဲ့ယုံနံလေးရဲ့ဖြစ်ပြနေတဲ့ဒုက္ခအဲ့ဒီဒုက္ခကိုသိမှအဲ့ဒါတကယ်ဝိပဿနာဉာဏ်လုံးမှာကဲအခုအတန်ကြားတော့ကြားသိတဲ့ကလေးအဲ့ဒီနာမှာဖြစ်ပြီးတော့မပြက်ဘူးလားကဲအဲ့ဒီကြားသိတဲ့ကတော့မိမမပြက်ပါစေနဲ့ဆိုပြီးတော့ငွေကလေးပေါင်းများစွာပေးပြီးတော့တာဏံရတယ်ဘလုံးကြီးနဲ့မှမရဘူးအဲ့ဒါသင်္ခါရဒုက္ခပြက်ဖို့အတွက်ဖြစ်ရတာတဲ့ယုံနဲ့အဲ့ဒီသင်္ခါရဒုက္ခသိမှတကယ်ဒုက္ခသစ္စာကိုသိတာဒါပရမတ်ဒုက္ခခေါ်တယ်အဲ့ဒီဉာဏ်သိတဲ့တဲ့ဒီလိုသိတဲ့စိတ်တွေခုနှစ်လုံးနဲ့ကကြားတဲ့အသံရတာခံစားတဲ့ဝေဒနာခန္ဓာလေးဖြစ်ပြီးတော့နားထဲမှာပြက်မသွားဘူးလားကြဲရတာမပြက်ပါသေးနဲ့တာဏံရအဲ့ဒါသင်္ခါရဒုက္ခအဲ့ဒါသိရဒုက္ခတခါဤတန်လိဒါတရားနာမဲ့လို့ဖတ်သားတဲ့သင်္ကေတခန္ဓာသူလည်းဖြစ်ပြီးတော့ပြက်ဘူးလားမပြက်ပါစေနဲ့တာလည်းရအဲ့ဒါမရဘူးသင်္ကေတခန္ဓာဒီသင်္ကေတလောကဘယ်လို့မှကျုပ်တို့မရဘူးမတားနိုင်ဘူးအာနာမပိုင်ဘူးအတ္တအနတ္တကိုယ်ပိုင်မရှိဘူးနောက်ယင်းတဲ့တည်းတည်းငါးလုံးကဒီတန်လိဆက်ပြီးတော့နားတော်ပြီးတော့တိုက်တွန်းတဲ့သဘောတရားကြီးပြက်သူ့ရောမပြက်ပါစေနဲ့တာလည်းရโอ้ยกเนี่ยไอ้นี่อยู่บลูมาอานาสู้ไปโหลไม่ได้ปิ๊บเลยโหลไม่ได้ทุกข์ดิตินหาระทุกข์ป่าได้โหลเออน่ะตีผู้พะย่ะรู้เตียถ่ายน่ะเออน่ะตีผู้เตียนาน่ะถ้าไม่ติเห็นเนาะงารู้ท่านอยู่มะแน่ไปนาอยู่มะแน่ไปจ้างสารจี้อยู่มะแน่ไปโหลหมดอ่ะถ้าจองมานากระทาเนี่ยดีเตียเนี่ยประไตบรรลุพ่อหอนานอ่ะเป็นท้องที่ตาอองอยู่โหลจี้อ่ะတန်ဃာတို့ဒီတာသာဘုံမကြည့်မလုံနဲ့ဉာဏ်သွားတာဉာဏ်လုံဉာဏ်ပွင့်ဖို့ဆိုတာအများကြီးချိန်ယူရတယ်ဒီလည်းဘုံမရနိုင်ဘူးဒါဆိုဒုက္ခသိသွားပြီအနတ္တတဲ့အနတ္တကယောဂီတို့ရဲ့အတ္တမဟုတ်တာအနတ္တပါပဲဆိုကြလို့ဗျာယောဂီတို့ဒီခွက်လေးတစ်ခွက်ပေါ့ကိုင်းဆိုကြတော့ကြီးခွက်ဆိုလို့ရှိရင်အဲ့မှာယောဂီတို့ဒီကြီးဆိုတာကသူ့ရဲ့အမာခံအထက်အတ္တပါပဲခွက်ဆိုတာကပြည့်ညက်ပဲပုံတရံပေါ့ကြီးရည်ယောဂိညာရဲ့အခွက်လှုပ်ထားတော့ကြီးခွက်ဖြစ်မသွားဘူးလားအဲ့တော့ကြီးခွက်ဆိုတဲ့အေးခွက်ဆိုတဲ့ပုံတရံပြည့်ညက်ကြီးကဒီပုံတရံပြည့်ညက်ရဲ့အခွက်ပုံတရံပြည့်ညက်ရဲ့မိယာအတ္တဒီကြီးလို့မှာဟုတ်လားအဲ့ဒီပုံတရံအခွက်ဒီကြီးကိုမရတယ်ဘာလို့မရကြီးမရဒါကြောင့်ဒီခွက်မှာအတ္တရှိတယ်ဘာရှိလဲဒီအတ္တဆိုတာယောဂိနဲ့အနှစ်သာရအနှစ်သာရဆိုတာခိုင်မြဲတယ်လို့ပြောတာအတ္တဆိုဒီအနှစ်သာရအနှစ်သာရဆိုတာဘာလို့ ဒီခိုင်ရင်းရင်အနှစ်သာရရှိတဲ့အနှစ်သာရရှိအတ္တရှိဒါကြောင့်အဲ့ဒီကြီးပလာကိုယောဂီများမိုးတဲ့ရေတဲ့ပြစ်တာလေငါတောင်းနေအနှစ်နဲ့ဆက်ရုပ်လူလည်းမပြည့်စည်ဘူးခံတယ်ဘာလို့လဲဆိုတော့အဲ့ဒီဒီခွဲ့ဆိုတဲ့နော်ပုံတရံကြီးနဲ့ကကြီးဆိုတဲ့အတ္တကိုမိတယ်အဲ့ဒီကြီးဆိုတဲ့အတ္တကြီးကအပြည့်ပြည့်တဲ့အနှစ်သာရရှိတော့ဟောဒီကြီးကကြီးလမ်းမှာပြစ်တာနှစ်ပေါင်းအတော်ကြာတဲ့နေ့အပြည့်မသိဘဲနဲ့မတည်ဘူးလားအဲ့ဒါအဲ့ဒီဘယ်မှာအတ္တရှိလို့ဘာရှိလို့အေးခွတ်ဆိုတာကပြဉ္ဉံကြီးဆိုတာကပရမတ်သူအတ္တပေါ့ညာခွတ်ရင်အတ္တပေါ့ကြီးခွတ်ရင်အတ္တရှိပဲဒါကြောင့်သူမှာအတ္တရှိတယ်ဒီလိုခေါ်လို့ရတယ်အဲ့ရောက်လို့ဦးနာခန္ဓာကိုကြည်စမ်းဒီခန္ဓာကိုကြီးလူပေါ့ဗျာဒါပြဉ္ဉံနာမတက်တော့အဲ့ဒီလူဆိုတဲ့ရုပ်ပြဉ္ဉံကယောဂီများဘသူ့ကိုသူကကြည့်ပြီးတော့ပြောတယ်ဆိုခန္ဓာ၅ပါးကိုကြည့်ပြောတာဘသူ့ကြည့်ပြောကဲခန္ဓာ၅ပါးကကြီးတဲ့ယောဂီကိုလူဆိုတဲ့ပြဉ္ညာကမှီတဲ့ခန္ဓာ၅ပါးအတ္တလို့ပြောလို့ရမြင်ကြည့်အောင်အဲ့တော့ရင်းချုပ်မှတ်ရမှာကအတ္တလို့ပြောဖို့ရဖို့အတွက်ဆိုရင်အဲ့ဒီအရာဝတ္ထုဟာအ ਨੇ စုံတစ်ဆက်ကံလောက်မပြည့်စည်ဘဲနဲ့တည်ရတယ်ဒါဆိုအတ္တလို့ပြောလို့ရကဲခုယောဂီတို့အနန္တကုရပြီတဲ့အနန္တယောဂီလေးကကာဏပဒရာနှကောင်းကြီးကိုလာမတိုက်ဘူးလားဘာခုဒီမှာလားဒီလမ်းမှာဘယ်လိုကျင်ဟိုဒီကရုပ်ကအကျော်တွေအများကြီးကျော်နေတာပဲเนาะဒါအဲ့နတ်နေမရဘူးလားရတယ်အနတ်ရုပ်အဲ့နတ်ရုပ်ကယောဂီတို့ရဲ့နှာခေါင်းမှာရှိတယ်ကာဏပဒရာနှာခေါင်းကျူလားမတိုက်ဘူးလားဗျတိုက်တယ်ဒါအဲ့တိုက်တဲ့အချိန်မှာအဲ့ဒီအနတ်ရုပ်နဲ့နှာခေါင်းကျူတွေကဘာခန္ဓာယူဘခန္ဓာဖြစ်ပြီးတော့မပြတ်ဘူးလားပြတ်တာပဲနန္ဒီတွေလေးကစိတ်ကြားပြီးတော့ဘာခန္ဓာဝိညာဉ်နဲ့ခန္ဓာသူလည်းဖြစ်မပြတ်ဘူးလားအဲ့ဒီနန္ဒီစိတ်နဲ့ဒီလိုကြည့်တဲ့သဗ္ဗစိတ်ကကာရဏတိတိခုနှလုံးတည်းကအဲ့ဒီအနံ့ရဲ့ရတာကိုကကြီးကဲ့အနံ့ရဲ့ရတာကိုခံစားတော့ဝေနာတိတိကဘာခန္ဓာနာတာကကြီးကဲ့အနံ့လေးပဲလို့မှတ်သားတဲ့ဈဉာတိတိကဘာခန္ဓာအာဒီနံလေးကကောင်းတယ်ဆက်ကျိုးမှာပဲတိုက်တုံးနဲ့တို့တော်တဲ့ကျွန်းတဲ့တိတိငါလုံးကဘာခန္ဓာအဲ့ရုပ်လို့လက်တွေ့ခေါ်တယ်ဟုတ်လားကကြီးကဲ့အနံ့နဲ့ရတာကိုတချို့လို့ကောင်းတာပေါ့နော်တရားလို့လက်တရားလို့လက်တွေ့ရှိပါတယ်ကဲ့ရုပ်လို့ခြေစမ်းအဲ့တော့ယောဂီတို့ရဲ့လူလို့ခေါ်တဲ့ပုံသဏ္ဍာန်ပြည့်ညက်ကြီးကဒီခန္ဓာ၅ပါးသူ့ဒီဒီခန္ဓာ၅ပါးကိုကြည့်ပြီးတော့ပြောနေကြတာပေါ့ကဲအဲ့ဒီလူသူတဲ့ပြည့်ညက်မှီနေတော့ခန္ဓာ၅ပါးကယောဂီတို့ကြည်စမ်းအခုဖြစ်ပြီးတော့အခုပြက်တာစောစောကကြီးရဲ့တို့เนาะကြီးရာကြီးကဲ့သို့မပြည့်မစည်းပိုင်းနဲ့တစ္ဆက်ကံကခံရလားမခံဘူးဗျာအဲ့ဒီပရမတ်ခန္ဓာတွေကလေယုတ်တရားယူဘက်ခန္ဓာတို့အနံ့ယုတ်ရဲ့နှကောင်းကြီးဝဲဆိုရင်တစ္ဆကံအတွင်းမှာအခြေမောင်းဘလောက်ကျုပ်ရဲ့ဂရေ9180ရောနန္ဒီစိတ်ရဲ့နော်နန္ဒီစိတ်ဝိညာဉ်နဲ့ခန္ဓာရဲ့ဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာနန္ဒရာပဲနှခန္ဓာ၄ပါးသူတို့ကတစ္ဆကံမှာအခြေမောင်းဘလောက်တုန်းဂရေတသိကဲတစ္ဆကံတော့မှမပြည့်စည်ပဲနဲ့တည်နိုင်ရဲ့လားဒါဆိုယောဂီတို့ခန္ဓာဟာအတ္တလားအနတ္တအနတ္တတစ္ဆကံလားမပြည့်စည်ပဲနဲ့ကြည်ရင်တော့အတ္တလို့ပြောလို့ရတယ်အခုတစ္ဆကံတော့ဒီလားမရပါဘူးဒါကြောင့်ပါလို့အင်းဘယ်လိုဒီတယ်အနတ္တအဲ့ဒါအနှစ်သန်းပြီးတော့အနတ္တအစေးအဲ့ဒါသာမဏေတို့အနတ္တအဲ့ဒါမှခရီးနဲ့ပြီးတယ်အနတ္တဩအနတ္တဆိုတာဒီလိုကိုဒါဆိုယောဂီတို့ဒီနိစ္စဒုက္ခအနတ္တသိသွားပြီသိသွားရင်တော့ဘုရားထင်ရသလားသူ့ဒီမှာတုပ်ကလေးဟောပြပါဦးသူဒီမှာသုတ်တယ်ဗျာတို့သူဒီမှာသုတ်တယ်အဲမနက်ပြန်လို့နှစ်ပိုင်းပေါ့ဒီနေ့တော့နှစ်ပြန်တစ်ပိုင်းပေါ့အဲ့တော့သောတာပန်ဆက်တောင်းလို့ဒါနိုင်ရွက်ပေါ့ဗျာမှန်တာဦးလေးချင်းဖွဲရတယ်ညယောဂီတို့တိရတယ်တိတ်ညာလို့ဆင်းမှာဒီဟောတရားအများကြီးတွေကအရေးကြီးဆုံးအချက်ကိုရေးထုတ်ပြီးတော့ဟောနေရတယ်သူဒီမှာသုတ်ဟာယောဂီတို့သိပြီးတယ်မှာလေဒါနိုင်ရွက်ပါလိမ့်တော့လာတယ်ဣရိယာဟောတဲ့နေရာကတော့ရာဇဂုံမြို့ပါပဲအခုရေးတဲ့တောင်ကြီးထဲမှာလည်းဒီအကြောင်းကိုထည့်ရေးထားတယ်မှတ်သားကြရတယ်ပါလို့ဆိုကြဆိုအဲ့မှာရာဇဂုံမှာမြတ်စွာဘုရားတရားတော်ကြီးတားထွန်းကတော့လူရည်နဲ့ဘုရားဘာသာတွေပဲများကြတယ်လူရည်ကိုယ်ကလေးမှာခေါင်းကလေးကအရိယာလို့ဆိုပါတယ်ကျန်တဲ့ငါကလေးပဲဘုလိုရှင်ရှိအဲ့တော့တခြားဘာသာအယူဝါဒရှိတဲ့ပရပိုက်ကြီးဒိဋ္ဌိတွေဟာစားပေါက်ပိတ်ကုန်ကြတယ်လက်လာပါရှင်ရှားပါကုန်တော့သူတိမခေါင်းဆောင်နဲ့ပရပိုက်အဖွဲ့တွေက ပရပတ်တပည့်တွေကသုတိမသူတို့ခေါင်းဆောင်ကြီးကိုအကြံပေးတယ်။အာဆရာကြီးဗုဒ္ဓဘောဓမတရားတွေလူတိုင်းများကုန်ပြီဒီလိုကျုပ်တို့ဒီလိုမှဖြစ်တော့ဘူး။ဆရာကြီးကိုယ်တိုင်ဗုဒ္ဓထံသွားပြီးတော့နံဝေကရတရားရောင်နဲ့ရဟန်းပြလိုက်ပါ။ဒီတော့ဗုဒ္ဓဟောကြားတဲ့တရားတွေကိုအားလုံးတောင်းသိင်ခဲ့ပါ။အဲ့ဒီတရားတွေကိုကျွန်တော်တို့ဒီရောက်တဲ့အခါမှာကျွန်တော်တို့ကငါတို့ပါရပိုက်ပြီးရတရားဆိုပြီးတော့ပြန်ဟောကြမယ်။ဒါဆိုရင်လူတွေဟာကျွန်တော်တို့ကပါလိမ့်မယ်ဆိုပြီးတော့အကြံပေးတော့သူတည်မှလည်းသဘောကျတော့ဒါဘုရားတန်လာပြီးတော့အရှင်ကျောကတော့တောင်ဝေကရရရအောင်ကိုလိမ့်ပြီးတော့ပြန်ရန်ပြုတ်လိုက်ပါလေ။အမှန်ကတော့တရားတော့မဟုတ်ဘူးမြတ်စွာဘုရားတရားခိုးဖို့ရန်ဟာပြုတ်လာ။ဒါလို့ဘုရားကဘာလို့ရန်ပြုတ်ပြီလဲဆိုတော့သူတရားရမှသိလို့ရန်ပြုတ်ပြီလား။အဲ့သူနေပြီးတော့ပြရပါတော့ဗျာအဲ့ဒါသူလိုက်မှတ်သားပြီးတော့ခါတဲ့သူကတော့အဓိကတော့သူ့ကျန်ကိုကအခိုးနေတဲ့အကျန်ဆိုတော့ရာသင်္ကတရားတွေမှတ်သားပေါ့ဗျာမှတ်သူတွေလုတ်ပေါ့အဲ့လိုနေရင်လည်းဒီနေ့တော့မတော်ယဟန်အပါများစွာလိုပဲပါတယ်ဆောင်းမတော်ဘယ်နှပါလုံးမပါဘူး၄50လောက်ဖြစ်မှာပေါ့ခဲ60ပဲအဲ့ပါ60ကမြတ်စွာဘုရားကလာပြီးတော့တို့လို့ရတယ်အားရတဲ့ကိုယ်ကိုကြောက်ကြတယ်။မြတ်စွာဘုရားတို့ဒီလိုဉာဏ်ဉာဏ်မှလည်းလည်းလည်းပြီးတော့ချမ်းသာရအောင်ခင်ဗျာ။မြတ်စွာဘုရားကလည်းစေတံဟုတ်တယ်။တာတုခေါ်တယ်။ငြိမ်းရမ်းမဖြစ်သွားပြီ။အဲ့လိုအားလုံးကြောက်ပြီးတော့မြတ်စွာဘုရားနဲ့တို့သုတ္တိတရားတို့လာချက်မြတ်စွာဘုရားကမေးပါဘူး။အဲ့ဒါဝါနာရကြောက်ပြီးတော့ပြန်ကြတော့သူတိမာရဲ့အံ့ဩနေတယ်။ဟာ။ဒီကုတော်ရဉာဏ်လာဆိုပဲ။ဒါဆိုငါလိုက်မေးမယ်။ဒါမှလိုက်မီတော့အရှင်တော်ရရပါအောင်ဗျာ။ဒါငါကျင်ပါတော့။အရှင်ဘုရားဆိုတော့မြတ်စွာဘုရားကိုယန္နာဖြစ်တယ်လို့ပြောတာဟုတ်လား။ဟုတ်ပါတယ်။ကဲယန္နာဖြစ်ရင်ကဲဒီတော့ရှင်ဘုရားကခိုင်မေးနေတာလေမေးပါတယ်ကွာ။ရှင်ဘုရားယန္နာဖြစ်တယ်ဆိုလို့ရှိရင်တဲ့ကောင်းငယ်ခုပြန်ပြန်လာမှာဒီလိုသွားမယ်။ဟာငါတို့ပြန်နိုင်မို့လေ။ဒါအဲ့ဒီဘယ်ရောတကူဖန်နေခိုင်းတာ။အဲ့တော့ငါလုံးရဘူးလို့လုံးနေ။ဒါဆိုရှင်ဘုရားတို့ရန်လာဖြစ်တယ်ဆိုရင်ရှင်များတို့ဒီနားကဟိုးနတ်ကြီးကအတန်လေးအဝေးရအတန်လေးကြားလာတာလည်းမကြားဘူးအတိမသောတာအတွင်းရင်ရမြန်ပေးနေတာနောက်ရှင်များတို့ရန်လာဖြစ်တယ်ဆိုရင်ဟိုးငရဲကြီးကြီးနတ်ကြီးကြီးဗမာကြီးကြီးမြင်လာမြင်ပါဘူးတဲ့ဒါအတိမဆက်ကူမေးနေတာသို့တော့ဘယ်ကြီးလဲဘုံချောင်းဟောတကူမှမရဘူးရိုးရိုးပြီးတော့ရုပ်တွေမှတ်တာပေါ့ဘုဒ္ဓတာအဲ့လိုအဘိညာမရဘဲနဲ့ဒီတိုင်းရန်ကိစ္စပြီးတဲ့ရန်လာများကိုဒုက္ခဝိပဿနာရန်လာတဲ့ပါရနာဒုက္ခဝိပဿနာဇံမ6တွေ့တယ်ပေါ့ဇံပေရင်မ6တွေ့တယ်အဲ့ဒီပဲရရဟန္တာတော့ရဟန္တာသူတို့ကစရှုတယ်ကဝိပဿနာဉာဏ်လေးကရှုလीလို့ခေါ်တယ်ဘာရှုနေအခုဦးနေရင်းနေတဲ့ကျမ်းကြီးအရဒုက္ခဝိပဿနာလည်းခေါ်တယ်ဝိပဿနာဉာဏ်လေးကလည်းခေါ်တယ်သူကသံဃာထကိုနောက်ထားတယ်ဝိပဿနာကိုရှေ့ထားတယ်အဲ့ဒါတက်တန်းကြိုတဲ့အခုခေတ်မှာအဲ့ဒီဟာအကောင်းဆုံးသမထလိုရင်းနဲ့ဝိပဿနာမရောက်ခင်ပြီးခင်ဗျားတို့ကိုယ်ရိုးနေမယ်ဆိုပြီးတော့ဘုဟုဆရာတော်ဘုရားကြီးကဒုံလဘသေဒနာတောင်းတယ်မဟောတော်မူထားပါတယ်ဝိပဿနာတန်းရှုကြတယ်ခင်ဗျားတို့သမထလိုရင်းနဲ့ပြီးရင်ကိုယ်ရိုးနေမယ်ဒီလိုဟောတယ်ခင်ဗျာဆရာတော်ကြီးကအခုဒီညနေကသမထကိုနောက်ဝိပဿနာရှိတော့ဝိပဿနာရှိရင်သမထဆိုတော့သမာဓိရပါပြီးသားဆိုကြလို့ကိုယောဂီတို့ဒီမှာဟောလာအသင်အတန်အနတ်အရာပါတယ်အစားတစ်ခုစားတယ်ပေါ့စံရုပ်ရောက်တဲ့လူကြီးကတင်ထားတာလေခဲ့သူ73ညာရှိတင်ထားတော့အဲ့သမင်းတွေတော့မဟုတ်အချင်းတုပ်ကလေးပေါ့ကိုစားတဲ့ဟာပေါ့ရှားရောရောက်သွားရုပ်ရင်းညာကြီးဩဒါရမာယုံနဲ့စိန်မောင်ဗဒနာကြာကြီးုံတိုက်သွားပြီလူတို့ဒီယူဘက်ခန္ဓာဖြစ်ပြီးတော့ပြက်တယ်လို့ယောဂီတို့အဲ့လိုပြုတဲ့အချိန်မှာယောဂီတို့ရဲ့စိတ်ကအဲ့ဒီရမာယုံနဲ့ကြာကြီးုံမှာအာယုံစိုက်နေလို့အဲ့ဒါသမထပါပဲဗျာပါပါလေတဏီသမာဓိကိုလည်းခေါ်ပါတယ်နော်သမထဆိုတာသမာဓိဉာဏ်ဒီတော့ယောဂီယောဇဉ်တို့ဒီမြင်နိုင်ကြတဲ့နာနဲ့သာတဲ့ဒီတဲ့တွေးကြံတိုင်းမှာခန္ဓာ၅ပါးဖြစ်ပြီးတော့ပြက်တာကိုဖြစ်ပြီးတော့ပြက်တယ်လို့သိပေးတယ်ယောဂီများရဲ့သမထလို့ခေါ်တဲ့သမာဓိဟာနောက်ကအလိုလိုပါနေတယ်အေးခတ်တာဝိမနာရိကာကြီးကအဲ့ဒါကိုပညာသူကပရမတရားတွေရဲ့မမြဲမှုဆိုတဲ့တရားကိုတော့ပညာနဲ့ကြည့်တိုင်းပွားတိုင်းနောက်ကသမာဓိကအလိုလိုပါတယ်လို့ဒီဒါကြောင့်သူသည်ဇံပင်ချင်းတော့ဘာမှမရဘူး ရန်နာတော့ခဏလေးနဲ့ဖြစ်အခုအဘာ60ကျော်တော့အဲ့ဒီနဲ့ရန်နာသူတို့မှာသီးသန့်ဟိုလာထွက်လေဝင်လေတွေဟောနာပြန်မပါဘူးတကယ်တော့ဇန်ဘာဇန်မှာမပါဘူးယူယူဘုရားနဲ့တူတဲ့ရန်နာဖြစ်သွားအဲကြောင့်သူတို့မှာမိတဲ့ကတော့ဘယ်မှာပြောနိုင်ဘူးအခုဒီမှာလည်းပဲသူတို့ကလည်းပဲသူများတို့သာမရှိတဲ့ပုံစံဖြစ်ပါလိမ့်မယ်အဲ့တော့ဒီမှာဟာအရှင်မဲတို့ရဟန္တာလည်းပြောသေးတယ်သူများကဟိုနတ်ပြည်အတန်လည်းမကြနတ်ပြည်လည်းမမြင်ဘာမှတကူခံနေလည်းမရကောင်းမလဲမပြန်နေဆိုတော့ရှင်များတို့ကဘယ်လိုရဟန္တာဖြစ်တာတော့နဲ့အဲ့တော့ဟောရုပ်တို့တခွန်းတော့ဖြစ်တယ်တခွန်းနဲ့တခွန်းနဲ့ငါတို့ကတဲ့ပညာနဲ့ကိလေသာကုန်တဲ့ပုဂ္ဂိုလ်ကြီးပညာနဲ့ကိလေသာမှလွတ်မြောက်တဲ့ပုဂ္ဂိုလ်ကြီးပါဠိလိုပညာဝိမုတ်တာခါတယ်ပညာဝိမုတ်တငါတို့ကဝိပဿနာပညာသက်သက်နဲ့ကိလေသာကလွတ်သွားတဲ့ပုဂ္ဂိုလ်လေးလို့ပြောလိုက်တော့ဒီပြုပန်းနေတဲ့
ဓမ္မမကြီးဆိုရင်တန်ပြီ
အခုသူ့ဒီမှာကငကိုလေးကတရားခိုးလာတဲ့ပုဂ္ဂိုလ်ဆိုတော့သူကနားမလဲဟာရှင်ရတို့ကနားမလဲပါဘူးတဲ့ပညာနဲ့ကိလေသာဘယ်လိုလွတ်တော့ဘယ်လိုရမ်းနာပြီတော့အခြေညှိုးသားမှာဆိုတော့ဟိုကလည်းငါတို့အကျင့်ပြောတဲ့ဘုရားသူတွေမှာငါတို့ကြည့်တာငါတို့သိပညာနဲ့ကိလေသာမှလွတ်သွားတယ်ဒီလိုပဲပြောတယ်အဲ့ဒါကဲရှင်များတို့မေးမရရင်ဘုရားမေးမယ်လို့ဘုရားကပြောမြတ်စွာဘုရားသူမေးရတယ်ပေါ့မြတ်စွာဘုရားဒီလိုဒီကြောင်းမဲ့ဘုရားသို့တော့ယန္တာတွေသူတို့ယန္တာဖြစ်တယ်လည်းပြောတယ်တပည့်တော်ကစံနေဘုရင်လေးတို့လည်းတစ်ခုမှမလုံနိုင်ဘူးဘုရားသူတို့ဘလို့နည်းနဲ့ယန္တာဖြစ်ကြတယ်လဲဆိုမြတ်စွာဘုရားကလည်းကျေသားတို့ခြေသားသူတွေမှာသူတို့ဟာပညာဝိမုတ်တဝိပဿနာပညာဥမှုပြီးတော့ဝိပဿနာပညာအဓိကတာရှိပွားပြီးတော့ယန္တာဖြစ်သွားကြတာတဲ့အဲ့ဒါတပည့်တော်ကိုမြတ်စွာဘုရားတပည့်တော်ကနားမလည်ဘူးကြာတပည့်တော်ကိုအကျေဟောပါဗျာတဲ့အဲ့လိုအကျေဟောတဲ့မြတ်စွာဘုရားသူ့ခန္ဓာ၅ပါးစာဟောတယ်တဲ့ပြီးတော့ယောဂီတို့ကိုယ်တော်ဥစဉ်ကဒီမှာခန္ဓာ၅ပါးကိုသင်ပေးပြီးတော့တကူချင်းပြောပေးမှာပေါ့အဲဘုရားယောဂီတို့ဒီမှာထိုင်နေကြတယ်ယောဂီတို့ရဲ့ဒင်မာတွေပေါင်းနေခြေစုံနေမှာရှိတယ်ကိုယ်ခြေရုပ်နဲ့အောက်ကဘုရားမဆိုးသည်ဟူသောထုတ်တယ်ဘာလို့ခေါ်တယ်အတွေ့အကြုံမတိုက်ဘူးလားတိုက်တယ်ဟုတ်ပြီအဲ့တော့သူတို့ကိုဒီယုံနှစ်ပါးကိုဘာခန္ဓာဖွဲ့ယူဘက်ခန္ဓာဖွဲ့တယ်ကဲအဲ့ဒီဘက်ကယောဂီတိုက်ပြီးတော့ချက်ချင်းပြည့်မသွားဘူးပြည့်သွားတယ်အဲ့ဒါမြတ်စွာဘုရားကသူ့ရဲ့ခန္ဓာတပါးချင်းမေးတာအဲ့ဒါဦးဇင်းကဘုရားရဲ့နေရာကနေနေပြီးတော့မြတ်စွာဘုရားမေးလို့မေးမယ်ရုပ်တော့မခက်ပါဘူးဒီခန္ဓာ၅ပါးမမြဲမှုဆင်းရဲမှုအဆုံးမရမှုသိနေတာဖြေတတ်လိမ့်မယ်ယောဂီများကသူတည်မှယဟန်ရဲ့နေရာကနေဖြေရကဲယောဂီတို့အခုယောဂီတို့ထန်တကန့်မှဖြစ်နေတဲ့ကာယပတ္တရာကိုကြည်ရုပ်ထောတဘအတွေ့ရုပ်ကိုခေါ်တဲ့ယူဘခန္ဓာဟာမြဲသလားမမြဲဘူးလားမမြဲပါဘူး။ဒီပြန်အိုက်တယ်လေ။မမြဲဘူး။ကျက်ပန်းအဲ့ဒီမမြဲတဲ့အဲ့ဒီယူဘခန္ဓာယူဖို့ဆင်းရဲဖို့မလားချမ်းသာဖို့။မမြဲပါဘူး။အေးယောဂီများမမြဲဘူးဆိုရတာဆင်းရဲလားချမ်းသာလား။မမြဲပါဘူး။ဆင်းရဲတယ်ဒါဒုက္ခဟုတ်လား။မမြဲဘူးသိတာကအနေစာဆင်းရဲတယ်သိတာကဒုက္ခ။ဘာမင်းလာဆက်မိလဲ။ရှင်းတာတဲ့။အဲ့ဒီမမြဲလဲမမြဲဆင်းရဲဆင်းရဲတဲ့ယူဘခန္ဓာကြီးကိုယူဘခန္ဓာဟာငါငါဟာယူဘခန္ဓာယူဘခန္ဓာဟာငါပိုင်းနဲ့ငါအစိုးရတယ်လို့အတ္တနဲ့ဆွဲလို့ဖြစ်ပါမလားအေးအတ္တမဟုတ်ရင်ပါလေဒုက္ခအတ္တပြီးတော့ရှင်းလာတယ်ပေါ့အော်ဒီလိုကိုဒါယူဘခန္ဓာပြီးကဲနောက်ဘယောဂတို့ဖြစ်တဲ့အခါမှာယောဂတို့ပေါင်းနေတယ်မှာနေခြေလုံးနေနဲ့အောက်ကအခဲဆိုတဲ့ဖောတပေါက်ဖြစ်တဲ့အခါမှာတိတိတည်းလေးမပေါ်ဘူးလား။ဩတိတိတည်းလေးဖြစ်ပြီးအောင်ပြတ်ဘူးလားလေ။သူကဘာခန္ဓာ။ဝိညာဉ်နဲ့ခန္ဓာ။အတွေ့အကြုံဆိုတဲ့ပေါ်ရပိုင်းကိုသိတယ်လို့ဝိညာဉ်နဲ့ခန္ဓာ။အဲ့ဒါကိုဘုရားကဆက်မေးတယ်။ခြေသားတဲ့။အဲ့ဒီတိတိတည်းဝိညာဉ်နဲ့ခန္ဓာမှာမြဲသလားမမြဲဘူးလား။မမြဲပါဘူး။မမြဲတဲ့အဲ့ဒီဝိညာဉ်နဲ့ခန္ဓာကိုဆင်းရဲကုန်မလားချမ်းသာကုန်မလား။မမြဲလဲမမြဲဆင်းရဲလဲဆင်းရဲဒီဝဉဏ်နဲ့ခန္ဓာကိုဒီသိစိတ်ဝဉဏ်နဲ့ခန္ဓာငါငါဟာဝဉဏ်နဲ့ခန္ဓာဝဉဏ်နဲ့ခန္ဓာကိုငါပိုင်နေအဲ့ဒီလိုအတ္တနဲ့ဆွဲယူလို့ဖြစ်ပါမလားဒါဆိုရင်သိစိတ်ဝဉဏ်နဲ့ခန္ဓာအတ္တလားအနတ္တ ယ်။ယောဂီကအဲ့လိုကိုယ်ရှိနေတာမြတ်စွာဘုရား။ကဲတခါယောဂီကယူပြီးသိနေတူတူစေတသိက်9လုံးမှဖြစ်ဘူးလား။အဲ့ဒီစေတသိက်9လုံးနဲ့ကထီးတဲ့ရတာခံစားတော့ဝေဒနာစေတသိက်ကဘာခံတာ။ဝေဒနာခံတာကဲသူအောင်မြဲရလား။အဲ့ဒီထီးတဲ့နေရာမှာဖြစ်ပြီးတော့ထီးတဲ့မှာပြတ်သွားတယ်။ဒါကိုဘုရားကမေးပြီးကဲယောဂီကဖြေ။အဲ့ဒီထိတဲ့အချိန်မှာထိရဲ့ရတာကိုခံစားတော့ဝေဒနာကံနာဟာမြဲလားမမြဲဘူးလားမ
မြ
ဲပါဘူးဗျာအဲ့ဒီမမြဲတဲ့ဝေဒနာကံနာကိုဆင်းရဲကုန်မလားချမ်းသာကုန်မလားမမြဲပ
ါ
ဘူးဗျာဒါလိုယုံကြည်လို့ရတာချမ်းသာရတာဆင်းရဲရတာမမ
ြ
ဲပါဘူးဗျာအဲ့ဒီလိုတိရတဲ့ငါရဒုက္ခဆင်းရဲဖြစ်မြဲလဲမမြဲဆင်းရဲလဲဆင်းရဲတဲ့ဒီဝေဒနာကံနာကိုဝေဒနာကံနာဟာငါဟာဝေဒနာကံနာဝေဒနာကံနာဟာငါပိုင်နေခံရတယ်ဆိုတာငါခံစားတာလို့အတ္တနဲ့ဆွေလို့သိတော်ပါမလားဒါဆိုရင်ဒီခံစားတဲ့ဝိရဏကံဟာအတ္တလားအနတ္တအနတ္တယောဂီလို့ဒီလိုသိရမှာသက်ဗံအဲ့ဒီစေတသိက်ခုနှလုံးထဲကငါကြည့်နေတာဟာငါကိုယ်နဲ့ကြည့်နေတာဟာဘယောမဆိုလေးပဲသို့မဟုတ်မောဟကံစားလေးပဲလို့မှတ်သားတာကသင်ရဲ့ခန္ဓာဝါခန္ဓာကဲအဲ့ဒီသင်ရဲ့ခန္ဓာရောမြဲတယ်လားမမြဲဘူးလ
ား
မမြဲဘူးယောဂီဒါဆိုမြတ်စွာဘုရားကမေးပြီ။ကဲရှင်းသားတဲ့အဲ့ဒီတင်ရကံဟာမြဲသလားမမြဲဘူးလား။မမြဲတဲ့တရားဟာဆင်းရဲလားချမ်းသာလား။မြဲတယ်မမြဲဆင်းလဲဆင်းတယ်ဒီတင်ရကံကိုတင်ရကံဟာငါတင်ရကံ။တင်ရကံကိုငါတင်ရကံကိုငါပိုင်နေ။တင်ရကံကိုငါအစိုးရရတယ်လို့ဟတ်တာနဲ့ဆွေးလို့သိတော်ပါမလား။ဒါဆိုရင်တင်ရကံဒီတင်ရကံဟာအတ္တလားအနတ္တ
။
အနတ္တ။ကကျွေးနေတဲ့တည်းငါးလုံးအောင်စေတနာဘူးဆောင်တယ်သူကဆက်ပြီးတော့ငါးတော်ဒီတရားကိုတဏှာပြီးအောင်တော့နာမယ်လို့စိုက်တွန်းနှိုးတော်တာကသင်္ခါရခန္ဓာပါပနာတဲ့သင်္ခါရခန္ဓာကဲယုတ်ရဲ့သင်္ခါရခန္ဓာကောင်မြဲသလားမမြဲဘူးလားမမြဲတဲ့တရားဟာဆင်းရဲလားချမ်းသာလားမမြဲလဲမမြဲဆင်းလဲဆင်းတဲ့သင်္ခါရခန္ဓာကိုသင်္ခါရခန္ဓာဟာငါဟာသင်္ခါရခန္ဓာသင်္ခါရကံဟာငါးပိုင်းနဲ့လို့ဒီသင်္ခါရကံကိုသင်္ခါရကံကိုအတ္တအနေနဲ့သိလို့သိတော်ပါမလားမသိတော်ရင်သင်္ခါရကံဟာအတ္တလားအနတ္တဟောယောဂီမြတ်စွာဘုရားကအဲ့ဒီလိုခန္ဓာကိုတစ်ပါးစီနေတာအဲ့တော့ယောဂီဆက်မေးလို့ရင်တော့ပြောပြပါလို့ဗျာဒါမြေတိစေ၊ဈာတိစေ၊နန္တိစေ၊သာတိစေ၊ခိတိစေတွေးကြံသေးတဲ့ကြောင့်အာရုံ၆ပါးကြောင့်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံလို့တပါးစီမေးတယ်ပေါ့လူကြီးတို့ကအကျဉ်းပြက်သိပါတော့ဉာဏ်ရဲ့ဒေတာတာခန္ဓာ၅ပါးအသေးစိတ်ဟောခဲ့ပြီးသားပဲအခုဟောခဲ့တဲ့ဒီကိုနှီးပြီးတော့အခုယောဂီတို့ကသီတိစိတ်ကြောင့်ခန္ဓာ၅ဖြစ်ပုံကိုနှီးပြီးတော့ရှင်းလာလိုက်ပြီးယောဂီများကိုယ့်ကိုယ်ကိုကိုယ်အိမ်ရောက်တဲ့အခါမှာအဲဒါမြင်သေးစိတ်ကြားသေးစိတ်ဉာဏ်သေးစိတ်စားသေးစိတ်တွေးကြံသေးစိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပြီးတော့ပြက်ပုံအဲ့ခန္ဓာမမြဲဘုံမမြဲတာဟာဆင်းရဲဖြစ်ပုံမမြဲဆင်းရဲတာဟာငါမဟုတ်ဘုံအတ္တမရှိဘူးဆက်လက်ပြီးတော့ဟိုအခြေချက်ပြီးတော့ဒါစိတ်ထဲမှာယုံကြည်လို့ဆင်ခြင်ပေးရတယ်။သိပေးရတယ်။အဲ့လိုဆင်ခြင်တာသိတာဟာတရားရှိနေတာပဲ။အဲ့လိုဒုက္ခနာတွေပြီးတော့ယုံကြည်ကပရိစ္ဆသမုပ္ပါသွားတယ်ပဲပါတော့ပရိစ္ဆသမုပ္ပါတဲ့ပရိစ္ဆဝင်းက12ပါးပေါ့အဲ့ဒါကိုမြတ်စွာဘုရားကအဆုံးအမနေစတယ်အင်္ဂါတရားလိုက်ဆိုအဝိဇ္ဇာသင်္ခါရဝိညာဉ်နာယုသလာယရဏခန္ဓာဝေဒနာတဏ္ဏဥပါဒံဘဝသာတိသရံဝေဒနာဟောဝေဒရူပယနာဘယ်နှပါးဆယ်နှပါးအဲ့ဆယ်နှပါးဦးဇင်းဒါဘုရားတော်ဘုရားရဲ့အမေးနဲ့ပို့ပြီးအမေးကိုလည်းပြောရင်အိပ်ပဲလည်းပြောရင်လည်းသွားကြတာပေါ့မြတ်စွာဘုရားကယောဂီကိုအဆုံးအမနဲ့တပ်သွားစိတ်အောင်အောင်ယောဂီကိုရင်ကကြားဖို့တာကအဝိဇ္ဇာကစတာမို့လားသူမြတ်စွာဘုရားကသူကတော့ဣတိယအဆုံးမှာတခါတည်းရမ်းတာဖြစ်မှာသူဒီမှာကြီးတာကြောင့်မြတ်စွာဘုရားကအရေးကြီးဆုံးအဆုံးအမနဲ့စပရိသတ်တော်ကအဆုံးမှာသရံမရဏပါပါလေသရံမရဏသရာကပါတာအိုရာမရဏကသေးတာယောဂီအပေါ်ရန်လေးဖြည့်ကြည့်လိုက်အိုရင်းနဲ့သေးခြင်းဟာကောင်းလားမကောင်းဘူးကောင်းယောဂီအိုရာလုံးဝမကောင်းဘူးရတော့ဦးပြင်းပြောပါကြမှာသေးပါဒီမှာဗျာကြီးကိုတော့ထုတ်လာတယ်ဗျာကြီးကဇရာနဲ့တူလို့ပါမင်္ဂလာယောဂီများဇရာပြီးဗျာကြီးဗျာကြီးမရဏပါသို့သောဗျာကြီးကဇရာနဲ့တူလို့ဒါပေါင်းတင်တာလည်းမှတ်ပါဒါကြောင့်အိုနာသေးလို့အရင်သေးပြီပေါ့ဒါကြောင့် အကြီးကျယ်ပြရမှာကဟိုလုံးအားကြည့်ရင်နာတယ်နာလုံးအားကြည့်တော့ပါဖြစ်တယ်ပေရာကြောပင်ကြီးဆင်းရဲလားချမ်းသာလားဆင်းရဲမကြည့်မတန်လေတချို့ငွေကြီးတောင်ပါတချို့ပေါ်ပြီးငိုကြဆိုတဲ့ဆရာကြီးကတွေ့ဦးတယ်မနေ့ပြန်ပြန်တော့ဒီလိုနေပါလေကလေးပြောက်တော့ဩငိုတာဒီတန်းဘလောက်တရားကင်းမလိုက်ကလေးမသိချာတော့ဒါကြောင့်ယောဂီများအသေးမှနော်အသေးမိုးကညာဘုတ်တိတ်ရေးကြီးတယ်ဒါဆိုရင်ဒီလောက်ဆင်းရဲတယ်။အိုးရင်းနဲ့သိရင်းကိုငါတို့ပါကြောင်ရတာလေ။အိုးရင်းသိရင်းဖြစ်အောင်ဘယ်သူလုပ်ပေးရလဲလို့ကြားရတယ်နော်။အဲ့လိုကြားရမိလို့ရေအဲ့ဒီဇရံမရဏထောက်ကဘယ်သူသွားတွေ့တယ်ဆိုတော့ဇာတိဟောဘယ်သူတွေ့လဲ။ဇာတိဆိုတာမိခင်ဘဝမှာတည်နေတာဟုတ်လား။ကဲယောဂီတို့ဒီမိခင်ဘဝမှာဒါတည်မတည်ခဲ့ရင်အိုရင်းနာခြင်းခံပါ့။ဩဒါဆိုရင်အိုရင်းနာခြင်းဖြစ်အောင်တခြားလုပ်ပေးတာကဇာတိရလုပ်ပေးတာ။ဟောလို့တေခံအောင်အစနဲ့သုံးကြမှာနော်။ဒါရောပြီးတော့နိုင်သိပြီပေါ့။အဲ့ဒီညာဆက်ပြီးတော့ဒါတေခံပြည့်စုံရှာမှာပြီးတော့အဲ့ဒီတေခံကိုသိအောင်တတ်ကြမယ်။အဲ့ဒီအောင်တန်လေးလေးကိုကောင်းကောင်းပြေးပြီးတဲ့အချိန်မှာတရားလည်းသုံးပါပေါ့။အဲ့ဒါကြောင့်ယောဂီနာရိယသာပြီးတော့မိမိရဲ့ခန္ဓာ၅ပါးဟာမမြဲပုံဆင်းရဲပုံအဆိုးမြတ်ပုံများကိုကျူပွားပြီးတော့ဆန္ဒတော့အချင်းလွယ်ကူသောသိဉာဏ်နဲ့ငါဘုရားရဲ့ပုံပုံများမဟုတ်ချာမသွေဖြစ်ကြပါစေပုံတည်းယောဂီများတို့ဒီနေ့ကစပြီးတော့ပြည့်ရန်ကြောင့်ကြဆင်းရဲခြင်း၍ကိုယ်စိတ်နှစ်ဖြာဆန္ဒကြပါစေ။ပေါင်းလူရောဆန္ဒဖြစ်ဝကြပါစေ။